to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မိတ်ကန်တန်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စွန့်မြတ်မော်ပါရှင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတားဆီးဖို့ခီးသွွားတားမြစ်ချက်တွေလုပ်ဆရာမလိုဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အာရှစုစရာဈေးကွက်တွေဒီကနေ့ဈေးတွေထိုးကျခဲ့တယ်လို့အမေရိကန်ဈေးကွက်ဖွင့်ချိန်မှာလည်းဈေးတွေကျနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သတင်းရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အရေးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီရင်ခံစာပါကျူးလွန်မှုတွေကိုစစ်ဘက်ဥပဒေအတိုင်းစစ်ခုံရုံးနဲ့စစ်ဆေးသွားမှာဖြစ်တယ်လို့တက်မတော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ဒီစစ်တရားရုံးကိစ္စတွေပြီးရင်တော့ဘ누구ကိုဘာကြောင့်ဘလို့အမှုနဲ့ဘလို့အရေးယူခဲ့လဲဆိုတဲ့ဟာတွေကိုကျွန်တော်ဒါပွင့်လင်းမြင်သာစွာ
ဒီတက်မတော်ရဲ့သတင်းစာရှင်းလင်းပွဲကြောင့်နောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့မှာတော့ဒီကနေ့လက်နက်ကြီးကြီးတွေနဲ့ပစ်ခတ်ခဲ့ရလို့အရသာတဦးသေဆုံးပြီးတော့3ဦးဒဏ်ရာပြင်းထန်ရခဲ့ပါတယ်။အစိုးရနဲ့ငြိမ်းချမ်းရေးအပြည့်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဆွေးနွေးပွဲကနေဗားရီများသဘောတူညီချက်တွေရခဲ့ပါတယ်ဆိုတဲ့နောက်ဆုံးရသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့မြန်မာတခွင်အစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုသားညုံဦးတို့တင်ပြပေးကြပါလိမ့်မယ်ရှင
်။တရုတ်နိုင်ငံဟူဟာမြို့ကစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးတဲ့အနေနဲ့ကြေကြေပြန့်ပြန့်ခီးသွွားတားမြစ်ချက်တွေလှုပ်ရှားမလို့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတချို့ကတရုတ်နိုင်ငံကလာတဲ့ခီးသည်တွေအတွက်တားမြစ်ကန့်သတ်ချက်တွေလုပ်နေချိန်မှာ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံမှာဒီကနေ့ပြောကြားလိုက်တာဖြစ်ပါတယ်
။ There is no reason for measures that unnecessarily interfere with international travel and trade. We call on all countries
နိုင်ငံတကာသွားလာရေး၊ကုန်သွယ်ရေးတွေထိခိုက်မဲ့ဆောင်ရွက်ချက်တွေလှုပ်ရှားအကြောင်းမရှိပါဘူး။နိုင်ငံတွေအနေနဲ့ခိုင်မာတဲ့အထောက်အထားနဲ့အကျိုးအကြောင်းညီညွတ်မော့ပေါ်မူတည်ပြီးဆုံးဖြတ်ချက်ချကြဖို့တောင်းဆိုပါတယ်။ဘလို့ဆောင်ရွက်ချက်တွေချရမလဲလို့စဉ်းစားနေတဲ့နိုင်ငံတွေကို WHO ကအကြံပေးဖို့အသင့်ရှိနေပါတယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကပြောသွားတာပါ။ကမ္ဘာတဝမ်းမှာအခုလိုမျိုးယောဂါကူးစက်ပြန့်နှံ့မှုတွေကိုတိုက်ဖြတ်မဲ့စနစ်တစ်တခုလိုအပ်နေတယ်လို့လည်းသူကပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတရုတ်နိုင်ငံမှာဒီကနေ့အထိ 18,200 ကျော်ရှိနေပြီးတော့သေဆုံးသူကလည်း 361 ယောက်ထက်မနည်းရှိနေပါတယ်။နိုင်ငံပေါင်း 23 နိုင်ငံမှာပိုးကူးစက်နေတယ်လို့အတည်ပြုထားသူကလည်း 151 ယောက်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တနင်္ဂနွေနေ့ညနေပိုင်းကစတင်အသက်ဝင်တဲ့ကျန်းမာရေးအရေးပေါ်အခြေအနေအရဝူဟန်မြို့ရှိတဲ့ဒီဟူပေးနယ်ကနေပြန်လာတဲ့အမေရိကန်နိုင်ငံသားမှန်သမျှကိုတီးသန့်သတ်မှတ်ထားတဲ့နေရာတွေမှာ14ရက်ထားပြီးတော့စောင့်ကြည့်မှဖြစ်ပါတယ်။တခြားတရုတ်ဒေသတွေကပြန်လာတဲ့အမေရိကန်နိုင်ငံသားတွေအမြဲတမ်းနေထိုင်ခွင့်ရထားသူတွေလေယာဉ်အမှုရန်တွေဆိုရင်အထူးသတ်မှတ်ထားတဲ့လေဆိပ်တွေမှာဆင်းရမှဖြစ်ပြီးတော့အဲ့ဒီမှာနောက်ထပ်ဆေးဆီးမှုတွေလုပ်ရမှဖြစ်ပါတယ်။တရုတ်နိုင်ငံကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ထဲသွားခဲ့တဲ့အမေရိကန်နိုင်ငံသားမဟုတ်သူတွေကိုတော့ပြည်ဝင်ခွင့်တားမြစ်ထားပါတယ်။
တရုတ်နိုင်ငံဝူဟန်မြို့ကနေပြီးတော့ဆက်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံနေရပြီလို့တရုတ်တာဝန်ရှိသူတူကအခုတနင်္လာနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်ခီးသွွာလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်နဲ့ဖျော်ပြီးစတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်သက်ရောက်နေတာကြောင့်စီးပွားရေးကိုပါသက်ရောက်မှုတွေရှိလာတယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ရဲ့ဒုတိယညွှန်ကြားမှူးလီယန်ဝဲလျန်ကသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့လို့လည်းတရုတ်နိုင်ငံအနေနဲ့ယောဂါပိုးထိန်းချုပ်ရေးကိုနိုင်နိုင်နင်းနင်းဆောင်ရွက်နိုင်ပါတယ်လို့လည်းသူကအာမခံပြောဆိုသွားပါတယ်
疫情对经济影响的大小取决于疫情防控的进展和成效。
ယောဂထင်းချုပ်ရေးနဲ့ကာကွယ်ရေးဆောင်ရွက်ချက်တွေကိုတည်ကြပေါအောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်တဲ့အကြောင်းနဲ့ယောဂကူးစက်မှုကြောင့်ထိခိုက်မှုတွေကိုလည်းလျှော့ချနိုင်အောင်လို့ဆောင်ရွက်နိုင်မယ်လို့တရုတ်မျိုးသားဖွံ့ဖြိုးရေးနဲ့ပြည်ပြင်ပြောင်းလဲရေးကော်မရှင်ရဲ့ဒုတိယညွှန်ကြားမှူးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်တရုတ်နှစ်တကူပြည့်ရက်တွေအပြီးအခုတနင်္လာနေ့ဈေးကွက်ဖွင့်ချိန်မှာပဲဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားလာတယ်လို့ဆိုရင်ပြီးတော့ယင်းနှုတ်နံသူတွေဟာတရုတ်စတော့ဈေးကွက်ထဲကဒေါ်လာဘီလီယံ400ကျော်ဘူးကိုထုတ်ရောင်းလိုက်တာမဟုတ်လို့အာရှစတော့ဈေးကွက်တွေဈေးထိုးကျသွားပါတယ်ဒီကနေ့အမေရိကန်ပြည်ထောင်စုနယူးယောက်မှာလည်းစတော့ဈေးဖွင့်တဲ့ချိန်မှာစတော့ဈေးတွေတော်လေးထိုးချခဲ့ပါတယ် ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ဇူးကဖွင့်ရင်ကလေးကလည်းစတော့ဈေးတွေကျဆင်းနေတာဖြစ်ပါတယ်။ဗိုင်းရပること်ကူးစက်ပြန့်နှံ့မှုတွေတိုးလာတာနဲ့အတူပဲဝူဟန်မြို့အပါအဝင်ဟူဘေးပြည်နယ်ကမြို့16မြို့ကလူရေသန်း90ကိုတရုတ်ကသွားလာကန့်သတ်ပိတ်ပင်ထားပါတယ်။အခုဆိုရင်တော့တရုတ်မှာယောဂကူးစက်ခံရသူပေါင်းဟာလူပေါင်း 18,000 ကျော်သွားပြီလို့တရားဝင်ထုတ်ပြန်ပါတယ်။ဒီလိုမျိုးဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တရုတ်နိုင်ငံပေကျင်းကအီဂရစ်နန်းတော်နောက်ရှန်ဟိုင်းမှာရှိတဲ့ဒစ်စနီလန်ဟောင်ကောင်ဒစ်စနီလန်စတဲ့ဧည့်သည်တွေအတွာလာအများဆုံးခီးသွားနေရတွေကိုပိတ်ထားလို့ပဲနေ့စဉ်စီးပွားရေးလုပ်ငန်းတွေလည်းရန်တက်နေရပါတယ်ခင
်ဗျဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒအခြေခံတဲ့ NDA အပေါ်တုံ့ပြန်ကင်တွယ်တဲ့စနစ်တစ်ခုလုံးကိုပြုပြင်ပြောင်းလဲသွားမယ့်အစီအစဉ်တွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီကနေ့ကြေညာဖို့ရှိနေပါတယ်အဲ့ဒီအထက်မှာအကြမ်းဖက်ဝါဒအခြေခံတဲ့ကျူးလွန်မှုနဲ့အရေးယူခံခဲ့ရဘူးတွေကိုဘယ်လိုကင်တွယ်မလဲဆိုတာလည်းပါဝင်ပါတယ်တနင်္ဂနွေနေ့တုန်းကပဲလန်ဒန်မြို့ကစတရက်သမ်အရက်မှာအကြမ်းဖက်ဝါဒီတယောက်ကဓာတ်နဲ့လိုက်ထိုးလို့နှစ်ယောက်ဒဏ်ရာရခဲ့ပါတယ်ဖောက်ခွဲရေးပစ္စည်းတွေကိုပမာဝတ်ထားတယ်လို့ထင်ရအောင်လို့ပစ္စည်းတူတွေဝတ်ဆင်ထားတဲ့ဓာတ်သမားကိုရဲတွေကပြစ်တက်ခဲ့ပါတယ်အဲ့ဒီသူဟာအစ္စလာမ်အစွန်းရောက်အကြမ်းဖက်ဝါဒဇွဲပစ်မှုတွေနဲ့ထောင်ချပစ်ခဲ့ပြီးတော့မကြခင်တုန်းကမှလွတ်လာတဲ့အသက်20အရွယ်ဆူဒက်စ်အာမန်ဖြစ်တယ်လို့အခိုင်အမာယုံကြည်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်အကြမ်းဖက်ဝါဒီတွေဟာလူမှုအတိုင်းဝိုင်းတွေကိုခွဲခြားဖို့စ조사သူတွေနေမှုထိုင်မှုပုံစံတွေကိုဖျက်ဆီးဖို့စ조사သူတွေဖြစ်ပေမဲ့လန်ဒန်မြို့မှာတော့သူတို့ဘယ်တော့မှအနိုင်ရမှာမဟုတ်ဘူးလို့မြို့တော်ဝန်စာတီခန်းကပြောကြားခဲ့ပါတယ်စထရက်သမ်အရက်ကဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့စီကားတဲ့အဓိကလမ်းမကြီးပေါ်မှာထွက်ပြေးသွားတဲ့မတင်ကားသူနောက်ကလိုက်တဲ့ရဲတွေကရပ်ဖို့ဩခဲ့ပြီးတော့တနက်နဲ့၃ချိန်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်နောက်ပိုင်းမှာတော့သူကိုမှဝတ်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေဟာအတူတွေဖြစ်တယ်လို့ရဲကအတည်ပြုပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့တရားဆွဲဆိုတဲ့အောက်လွှတ်တော်အမတ်တွေနဲ့သမ္မတကိုခုခံချေပါမယ်ရှင်းနေဖို့တွေဟာဒီကနေ့မှာတော့သူတို့ရဲ့နောက်ဆုံးလျှောက်လဲချက်တွေကိုနှစ်နာရီစီတင်ပြကြမှာဖြစ်ပါတယ်။ Republican တွေ 53-48 နေရာနဲ့အသာစီးရထားတဲ့ထက်လွှတ်တော်ဟာတည်ခွင့်ကြားနာနေတာဖြစ်တာမို့လို့သမ္မတထရန့်ကိုယာယီကဖယ်ရှားနိုင်မယ်မဲတော့ရရှိနိုင်မယ်အနေထားမှာမရှိပါဘူး။သမ္မတထရန့်အနေနဲ့သူ့လုပ်ပိုင်ခွင့်သုံးပြီးတော့သူ့အတွက်နိုင်ငံရေးအချိုးအမြတ်ဖြစ်စေအောင်လို့ယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်ဆိုတာနဲ့လွှတ်တော်ကနေပြီးတော့စဉ်းစားမှုတွေလုပ်နေစဉ်အတွင်းအထောက်အထားချက်လက်တွေကိုမပေးဘဲနဲ့အနှောက်ယှက်လုပ်ခဲ့တယ်ဆိုပြီးတော့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကဒီနေ့နောက်ဆုံးထားလျှောက်လဲကြမှာပါ။ဒါမှမဟုတ်သမ္မတဘက်ကဘာမှားယွင်းမှမရှိခဲ့သလိုသမ္မတလုပ်ခဲ့တဲ့လုပ်ရက်တွေဟာလည်းသူ့ကိုအရေးယူနိုင်လောက်အောင်အထိအပြစ်မဖြစ်ခဲ့ဘူးဆိုတာတွေကိုသမ္မတရှေ့နေတွေကပြန်လဲလျှောက်ထားကြပါလိမ့်မယ်။ဒါပြီးဗိုလ်တုံးနေမဲမခွဲခင်မှာတော့အထက်လွှတ်တော်အမတ်တွေကဒီမှုနဲ့ပတ်သက်လို့သူတို့ရဲ့သဘောထားအမြင်တွေကိုပြောဆိုခွင့်ရမှာဖြစ်ပါတယ်။ Republican ထက်လွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေကတော့ယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတရဲ့လုပ်ရဟာမှားယွင်းတယ်။ဒါပေမဲ့လို့သူ့ကိုအရေးယူနိုင်လောက်တဲ့အထိတော့အပြစ်မဖြစ်ခဲ့ဘူးလို့ပြောနေကြပါတယ်။အမှုနဲ့ပတ်သက်လို့အဓိကသက်သေတွေခေါ်ယူစစ်ဆေးပေးဖို့အောက်လွှတ်တော်ရဲ့ဆွဲချက်တင်အဖွဲ့ရဲ့အဆိုတင်သွင်းချက်ကိုပြီးခဲ့တဲ့တောက်ကြနေတုန်းကမဲခွဲရမှာတော့49မဲနဲ့အထက်လွှတ်တော်မှာအဆိုပေးရှုံးနေခဲ့ပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညင်ညာပေးနေပါတယ်။လာမယ့်နိုဗင်ဘာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကြရင်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဝင်အရွေးခံနိုင်ဖို့ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲကို IOR ပြည်နယ်မှာဒီကနေ့ကျင်းပမှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်း17ယောက်ရှိပါတယ်။ဒီနေ့ကနေ့တုန်းကတော့ကိုယ်စားလှယ်လောင်းတွေဟာ IOR ပြည်နယ်ထဲကမြို့တွေမှာနောက်ဆုံးမဲဆွယ်မှုတွေအပြိုင်ဆိုင်လုပ်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုနိုဗင်ဘာရွေးကောက်ပွဲကြရင်နိုင်အောင်လှုပ်ဖို့လိုတယ်လို့ကိုယ်စားလှယ်လောင်းအားလုံးပြောကြားမဲဆွယ်ခဲ့ကြပါတယ်။ဒီကနေ့ပနာမရွေးချယ်ပွဲမလုပ်ခင်လူမှုသဘောထားစစ်တမ်းတွေအရအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကသူမသားကိုမသားနဲ့ရှေ့ကပြေးနေပါတယ်။အထက်လွှတ်တော်အမတ်အလီဇဘက်ဝါရန်နဲ့အင်ဒီယားနာမြို့တော်ဝန်ဟောင်းပီတ်ဘူဒဂျစ်တို့ကလည်းနောက်ကနေကတ်လိုက်နေကြပါတယ်။ဒါပေမဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ခွင့်ရှိသူဒီမိုကရက်အများအပြားကဘသူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးဘူးလို့ပြောနေကြပါတယ်။
ဥရောပသမဂ္ဂရဲ့နိုင်ငံရေးမူဝါဒဆိုင်ရာဂျီကယ်ဂျိုးဆက်ဘော်ရဲဟာအီရန်နိုင်ငံတဟီရန်မြို့ကိုဒီနေ့တင်းကနေမှလာရောက်မှာဖြစ်ပါတယ်။ EU နိုင်ငံရေးမူဝါဒဂျီကယ်ရဲ့အီရန်ခရီးစဉ်အတွင်းဒေသတွင်းတင်းမာမှုတွေကိုလျှော့ချဖို့နဲ့အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားချုပ်ဆိုခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်နဲ့ပတ်သက်လို့တာဝန်ရှိသူတွေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။တင်းကနေနဲ့အင်္ဂါနေ့တွေမှာပြုလုပ်မဲ့ဆွေးနွေးပွဲတွေအတွင်းမှာတော့အီရန်သမ္မတနောက်နိုင်ငံရေးဝန်ကြီးနဲ့အီရန်လွှတ်တော်အုပ်ထားတို့နဲ့တွေ့မှာဖြစ်ပါတယ်။ သူ့ရဲ့အီရန်ခီးစင်ဟာအီရန်ရဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာချုပ်ခဲ့တဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကိုမပြောင်းလို့ EU ဘက်ကနေပြီးတော့နောက်ဆုံးလှုပ်ဆောင်တဲ့ကြိုးပမ်းမှုလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018မေလတုန်းကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေတစ်ဖက်သက်နှုတ်ထွက်လိုက်ပြီးတော့အီရန်နိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုတစ်တူကိုပြန်လည်ချမှတ်ခဲ့တာပါ။ဒီသဘောတူစာချုပ်မှာပါတဲ့တခြားကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံဖြစ်တဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်နဲ့ရုရှားနိုင်ငံတွေကတော့စာချုပ်ကိုဆက်ထိန်းထားဖို့အတွက်ကတိပြုထားပါတယ်။ဒါပေမဲ့လို့အီရန်ပေါ်မှာတန်ခတ်ပိတ်ဆို့မှုတွေညှောနှဲသွားဖို့စာချုပ်ပါခြားနိုင်ငံတွေစီကအကူအညီမရတဲ့နောက်အီရန်နိုင်ငံဘက်ကတော့ဒီသဘောတူစာချုပ်မှာပါတဲ့လိုက်နာရမယ့်ချက်တွေကိုမလိုက်နာဘဲနဲ့တဖြည်းဖြည်းချင်းလျှော့ချလာနေတာဖြစ်ပါတယ်။
အရှေ့လေပိုင်းဒေသကလည်းဂျပန်အတွက်ရေနံတင်ပို့တဲ့ရေလမ်းကြောင်းတွေကိုအကာအကွယ်ပေးဖို့အတွက်ဂျပန်ကစစ်သင်္ဘောတစ်စီးကိုအရှေ့လေပိုင်းဒေသစီဆေလွှတ်လိုက်ပါတယ်။အိုမန်ပင်လယ်ကွေ့ကိုဖြတ်သွားတဲ့ကုန်တင်သင်္ဘောတွေရေနံတင်သင်္ဘောတွေကိုအကာအကွယ်ပေးဖို့အတွက်ဖြတ်သင်္ဘောတာကာနာမီကိုတိုကီယိုမြို့နားကစိတ်ကန်းကနေပြီးတော့တနင်္ဂနွေနေ့တုန်းကထွက်ခွာသွားတာဖြစ်ပါတယ်။ဂျပန်နိုင်ငံကိုတင်ပို့တဲ့ရေနံ60ရာခိုင်နှုန်းကအဲ့ဒီရေလမ်းကြောင်းကနေဖြတ်သွားနေတာပါ။သင်္ဘောတွေအန္တရာယ်ကြုံလာရင်အင်အား3နိုင်ခွင့်ပေးဖို့ပြင်ဆင်ထားတယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေအဆိုရကပြောပါတယ်။နိုင်ငံကအငင်းပွားမှုတွေမှာဂျပန်ကစီးအရာဖြည့်ရှင်းတာကိုဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းရေးဆွဲထားတဲ့ဖွဲ့စည်းပုံထဲမှာတားမြစ်ထားတာကြောင့်အခုလိုဆောင်ရွက်မှုတွေဟာအငင်းပွားစရာဖြစ်နေပါတယ်။ဂျပန်အဆိုရအနေနဲ့ရေနံတင်သင်္ဘောတွေလုံခြုံရေးအတွက်အမေရိကန်အဆိုရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့ဂျပန်ကက်ဘိနက်အဖွဲ့အကြီးအကဲယိုရှိဟီဒါဆူဂါကလည်းပြောကြားခဲ့ပါတယ်။
အရှေ့အာဖရိကဒေသတော်လှန်ရေးဆိုင်ရတဲ့ကျိုင်းကောင်အုပ်တွေကြောင့်ဆိုမာလီယာနိုင်ငံမှာတော့အရေးပေါ်ချင်းချင်းညာလာရပါတယ်။ဆိုမာလီယာနိုင်ငံမှာစိုက်ခင်းတွေပေါ်ကိုအင်းဆက်ကောင်တွေအုပ်လိုက်ကြပြီးတော့တီးပင်စားမင်းတွေကိုဖျက်ဆီးစားသုံးတာတွေစုစုပေါင်းဖြစ်လာတာကြောင့်နိုင်ငံရဲ့အရေးပေါ်ချင်းတွေကိုဇက်ပြိုးရေးနဲ့စစ်မှောင်ကြီးဌာနကစီရင်နေမှာထုတ်ပြန်သွားတာဖြစ်ပါတယ်။ Desert Lucas လို့ခေါ်တဲ့ကျိုင်းကောင်အုပ်တွေစိုက်ခင်းတွေကိုထိုးကြတာကြောင့်ငကူကလေးကမှလိုအပ်ချက်ရှိနေတဲ့စားနပ်ရိက္ခဖူလုံရေးအတွက်စုစုပေါင်းချင်းချောက်မှုတရဖြစ်လာတယ်လို့ဆိုမာလီယာစိုက်ပျိုးရေးနဲ့ဆက်မြောင်းဝင်ကြီးဆတ်ဟူစိန်လစ်က VOE ဆိုမာလီယာဌာနကိုပြောပါရယ်ကျိုင်းကောင်အုပ်တွေအခုလိုမျိုးစိုက်ခင်းတွေပေါ်ကြတာပြီးခဲ့တဲ့ဒဇမာလုံးကပထမကြိမ်ဖြစ်ခဲ့ပြီးတော့အဲ့ဒီတုန်းကတော့စိုက်ခင်းဟက်တာ3000လောက်ပျက်စီးသွားပါတယ်အခုဒုတိယကြိမ်မှာတော့ဒီထက်ပိုပြီးတော့ပျက်စီးဆုံးရှုံးမှုတွေရှိလာနိုင်တယ်လို့ဆိုမာလီယာစိုက်ပျိုးရေးဝင်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန်းရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိသက်အစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးမှုလှုပ်ဆောင်တာမှာတော့စစ်ဘက်ဥပဒေအတိုင်းစစ်ခုံရုံးနဲ့စစ်ဆေးသွားဖို့ရှိပြီးတော့ဒီစစ်ဆေးမှုတွေကိုတော့အများပြည်သူရှေ့မှာပွင့်လင်းမြင်သာမှုရှိရှိလှုပ်ဆောင်သွားမယ်လို့တက်မတော်ဘက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။သတင်းပြည့်စုံကိုတော့ VOA သတင်းတော့မတ်မေခစူးစီးတင်ပြထားပါတယ်
။ဒီကနေ့နေပြည်တော်မှာလုပ်တဲ့တက်မတော်သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းအမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်စော်မင်းထွန်းကပြောကြားခဲ့တာပါလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြစ်သက်အစီရင်ခံစာမှာဖော်ပြထားတဲ့ကျူးလွန်မှုတွေကိုတက်မတော်အနေနဲ့ဆက်လက်စုံစမ်းစစ်ဆေးတော့မှာဖြစ်ပြီးဒီလိုစုံစမ်းစစ်ဆေးမှုတွေကိုတက်မတော်ဘက်ကဖွဲ့ထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလှုပ်ဆောင်မှာဖြစ်ကြောင်းပြောဆိုလိုက်ပါတယ
်ကုတာပင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ထောက်နိုင်တဲ့သတင်းထုတ်ပြန်ပေးမယ်ပြီးရင်တော့ကျွန်တော်တို့ဒီကုသပင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဆောင်ရွက်မဲ့ဟာတွေနဲ့ပတ်သက်ပြီးတော့အရေးယူမှုတွေကိုကျွန်တော်တို့ထုတ်ပြန်ပေးမယ်စစ်တရားရုံးရဲ့စစ်ဆေးမှုပေါ့နော်ခုနောက်ပိုင်းမှာတော့တချို့မီဒီယာလည်းရေးပါတယ်စစ်တရားရုံးကနေကျွန်တော်တို့ကဒီမှာရှိတဲ့ဒီမွတ်စလင်အမျိုးသားအမျိုးသမီးတွေတက်ရောက်နားထောင်နေလည်းရှိတယ်ပြီးရင်တော့ကျွန်တော်တို့ဒီစစ်တရားရုံးကိစ္စတွေပြီးရင်တော့ဘဒုကိုဘာကြောင့်ဘလို့အမှုနဲ့ဘလို့အရေးယူခဲ့လဲဆိုတဲ့ဟာတွေကိုကျွန်တော်တို့ဒါပွင့်လင်းမြင်သာစွာကျွန်တော်တို့ထုတ်ပြန်ပေးမှာဖြစ်ပါတယ်ဒီဟာတွေနဲ့ပတ်သက်ပြောကြနောက်ထပ် ICOE ရဲ့ဟာတွေနဲ့ပတ်သက်ပြောကြကျွန်တော်ကဥပဒေအရဆောင်ရွက်ဆေးရဖြစ်တဲ့အကြောင်းမလို့ဒါနဲ့ပတ်သက်ပြီးသတင်းယူခွင့်မယူခွင့်ကတော့ဖူလို့ဆက်ကျွန်တော်မပြောလို့ဒီပါဘူးဘယ်လိုပြောပြောကျွန်တော်တို့ကတော့အဲလှုပ်ဆောင်နိုင်တာကတော့ကျွန်တော်တို့ open count နဲ့ထုတ်ဖို့တော့အစီအစဉ်ရှိတယ်လို့ပဲကျွန်တော်ပြောလို့ပါတယ
်တက်မတော်စစ်ခုံရုံးကစစ်ဆေးမှုလှုပ်ဆောင်တာစစ်ခုံရုံးနဲ့စစ်ဆေးတာတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်နေကြတဲ့အပေါ်ပွင့်လင်းမြင်သာစွာစစ်ဆေးဖို့လှုပ်ဆောင်သွားမယ်လို့သူကအခုလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်လိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြီးသက်အစီရင်ခံစာမှာ2019ဩဂုတ်လ25ရက်ကနေစက်တင်ဘာ5ရက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာဥရိမဲ့လုံရက်တွေကိုတက်မတော် ARSA အပါအဝင်အဖွဲ့အစည်းတွေကကျူးလွန်ခဲ့ကြောင်းဖော်ပြထားပါတယ်။ဘူးဒီအောင်မြို့နယ်ကုတာပြည်မှာဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တပ်မတော်ဘက်ကစစ်ခုံရုံးတင်အရေးယူလှုပ်ဆောင်နေတာတွေရှိပေမဲ့နိုင်ငံတကာဘက်ကကောပြည်တွင်းကပါပွင့်လင်းမြင်သာမှုမရှိဘူးလို့ထောက်ပြဝေဖန်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းက ICJ နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအပေါ်ဂျားပြတ်အရေးယူဆောင်ရွက်ချက်၄ချက်ချမှတ်တာနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရရဲ့ညွှန်ကြားချက်အတိုင်းတပ်မတော်ကလှုပ်ဆောင်မှာဖြစ်တယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်။လက်ရှိမှာတော့ ICJ ကဆုံးဖြတ်ချက်ချမှတ်ပြီးနောက်ပိုင်းတပ်မတော်အနေနဲ့ရခိုင်ဒေသလုံခြုံရေးပိုင်းတာဝန်ယူရမှာအခက်အခဲတွေကြုံလာရတယ်လို့သူကပြောပါတယ်။ဒီထုတ်ပြန်ချက်ပြီးမှရခိုင်ပြည်နယ်အရေးတပ်မတော်ဘက်ကကင်တွယ်ရမှာနိုင်ငံတကာဘက်ကအထင်မြင်လွယ်မှအောင်ရခိုင်တပ်မတော်လက်နက်ကင်တပ်ဖွဲ့ AA ဘက်ကရိုဟင်ဂျာမွတ်စလင်တွေကိုပြမထတိုက်ခိုက်မှုတွေလှုပ်ဆောင်လာတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်စောမင်းထွန်းကပြောဆိုလိုက်ပါတယ်
။ရင်းနှုံးကဒီတိုက်ပွဲတွေဖြစ်လာတဲ့အချိန်မှာဒီဘင်္ဂလီပြည်နဲ့ပတ်သက်ပြီးတော့ဒါမွတ်စလင်နဲ့ပတ်သက်ပြီးတေးတာကြည်တာတော်တော်များတယ်။ဘာဖြစ်လို့တော့ကြောင့်ရွာမှာလဲအဲ့လိုမျိုးဖြစ်တာမရှိဘူး။ခုနောက်ပိုင်းမှာပိုပြီးဖြစ်လာတယ်ကခက်စိတ်စိတ်ကလေးဖြစ်လာတယ်။ခက်စိတ်စိတ်လေးဖြစ်လာတယ်ပါ။ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဒီလုံခြုံရေးတပ်ဖွဲ့ဝင်များအနေနဲ့ကတော့ဒီလောက်ရကင်ရတဲ့နေရာမှာလုံခြုံရေးနဲ့ပတ်သက်ပြီးလောက်ရကင်ရတဲ့နေရာမှာပိုပြီးတော့ကြောင့်တိထားဆောင်ရွက်နေရတယ်လို့ပဲကျွန်တော်ပြောချင်ပါ
ပြီးခဲ့တဲ့ရက်ပိုင်းကလက်လက်ကြီးကြီးကြာရောက်ပောက်ခွဲခဲ့တဲ့ကင်းတောင်ကျေးရွာဟာရိုဟင်ဂျာအများစုနေထိုင်တဲ့ကျေးရွာဖြစ်ပြီးသူတို့ကိုတပ်မတော်ဘက်ကတိုက်ခိုက်ခဲ့တဲ့ပုံမျိုးရခိုင်လက်နက်ကင်တပ်ဖွဲ့ AA ဘက်ကရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်ခံထားခြင်းမရှိသေးပါဘူးရှင်
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စေပြိပခါတွေဖြစ်နေစေရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုတင်ဆက်ပေးချင်ပါတယ်ရခိုင်ပြည်နယ်ကြောက်တော်မှာတော့ဒီကနေ့လက်နက်ကြီးကြီးပစ်ခတ်ခံရလို့အရက်သားတေဆုံးတံရရမှုတွေရှိခဲ့ပါတယ်မြောက်ဦးနဲ့ရသေးတောင်မြို့နယ်တွေဘက်မှာလည်းမြေမြုံမိုင်းပောက်ကွဲမှုကြောင့်တေဆုံးတံရရတာတွေရှိခဲ့ပါတယ်ဒါအပြင်ဒေသရင်းကတချို့နေရာတွေမှာလည်းတိုက်ပွဲတွေကဆက်လက်ပြင်းထန်နေစေပါသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့အဝင်လမ်းမဟာကံကြီးရှင်ဖရာနီးမှာဒီကနေ့ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးသေဆုံးပြီးအမျိုးသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မြို့ခံကိုကျော်လက်မြင့်ကပြောပါရယ
်ပြစ်ခတ်မှုတွေတော့ဖြစ်ပါတယ်အမျိုးသမီး၃ဦးသေဆုံးပါတယ်အမျိုးသား၃ဦးဒဏ်ရာရပါတယ်ခင်ဗျအဲ့ဒီဒဏ်ရာရတဲ့အမျိုးသား၃ဦးချင်းမှာဒီစစ်တပ်ကအရေးပေါ်လာဖြစ်တော့ဦးကျွမ်းနေရပါတယ်ခင်ဗျတိုက်ပွဲဖြစ်တာတော့မဟုတ်ဘူးကြည့်တဲ့ဒီထိခိုက်ဒဏ်ရာရတဲ့လူတွေအသေးစားစုတွေပြောတာကတော့အဲ့ဒီကျေးဇူးရှင်ဖရာကလည်းပြစ်တာကျေးကြီးရှင်ဖရဝဲမှာတက်မလို့သားတွေအဲ့ဒီမှာတခဲကနေတာကိုလို့အဲ့ဒီနားကနေပြီးတော့ပြစ်တယ်လို့ဆိုတယ
်ဒေဆုသူမှာကြောက်တော်မျိုးပိုက်တယ်ရက်ွက်ကခလေးနှူးမိခင်အသက်24နှစ်အရွယ်မိုင်းအေးခံဖြစ်ပြီးတော့တန်ရန်ရရှိသူတွေဟာပြီးတော်တာရက်ွက်နေဦးစိုးမောင်လှဦးကျော်သိန်းထွန်းနဲ့ပိုက်တယ်ရက်ွက်ကိစ္စပါစုနေစီပင်လို့သမားမောင်စိုးဖြူတို့ဖြစ်ကြပါတယ်ကြောက်တော်မျိုးတွေအမိုက်သိမ်းဖို့လာတဲ့စီပင်ကားရစီလည်းပြစ်ကမှုတွင်ထိမှန်ခဲ့ပါတယ်ပိုက်ပွဲဖြစ်ပွားမှုမရှိဘဲပြစ်ခတ်တာလို့စီပင်ဝန်ထမ်းတို့ကဆိုပါတယ်
ဒီကနေပြီးတော့မြို့ထည့်အတော်ဖို့ပြည်ပြည်မှာဗမာစစ်သားတွေကဘာမှမသိအကောက်ကိုလိုက်ပြတာပေါ့။ဒါတော့ညာဖက်ဗိုလ်ကြီးရေဒီဘက်တစ်ပေါက်ရေညာဖက်တစ်ပေါက်ရေဒါတော့ဟောတာဝန်နဲ့သွားတာပါ။မြို့ထည့်ကတော့အမေတွေကိုသိသိသွားတာပါ။သူကတက်တဲ့သူရစားတွေကိုတော့မချုံဘူးဆိုတော့သူကလွန်လာပေါ့။
ဒီမနက်မှာကြောက်တော်မြို့တွင်အေအေဖွဲ့တဲ့မြန်မာစစ်သားတို့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့အေအေပြောခွေရခိုင်တုခကပြောပါရယ်ကြောက်တော်မြို့တွင်ပြစ်ခတ်မှုကြောင့်2019ခုနှစ်ဒီဇင်ဘာလ6ရက်နေ့မှာတရရတန်ကျောင်းသားတူတည်ဆုံးခဲ့ပြီး2019ဒီဇင်ဘာလ28ရက်နေ့မှာအမျိုးသမီးတူမျိုးသား3ဦးနဲ့ဒီဇင်ဘာ30ရက်နေ့ညချိန်မြို့ထဲပြစ်ခတ်မှုကြောင့်အမျိုးသမီး2ဦးတို့တန်ရာရှိပြီးနေအိမ်ယုံအဆောက်အုံတွေပြုတ်ပျက်ဆီးခဲ့ပါရယ်မနေ့ကလည်းရတိတောင်မြို့နယ်ငဆန်ဘော်ကျေးရွာကလူကြီးတူကျွဲရှာဖို့သွားစဉ်မိုင်းထိပ်ပြီးတိတ်ဆုံးသွားတယ်လို့ငဆန်ဘော်ရွာသားတို့ကပြောပါတယ်
။ဦးသိန်းကောင်60ဝန်းကျင်လောက်ရှိတယ်။မြင်းမြိတ်မိုင်းမင်းကြီးတော့တိတ်လို့နေသူကျွဲကိုပြန်ပြီးဟိုကကျွဲအသိန်းမှာပေါ့။အမြင်းမြိတ်မိုင်းတော်ကိုမြမတက်တော်ကထောင်လာတာ။နေနေကြမှာချင်းမဆောင်ပြတ်သွားတယ်။အဲ့ဒီဒဏ်ရာနဲ့ဟိုမြို့ပေါ်ဆင်းကိုမရောက်လိုက်ဘူးကွာ
။အလားတူရခိုင်ပြည်နယ်မြောက်ဦးမြို့နယ်ချောင်းသိပ်ကျေးရွာမှာမနေ့ကတိုက်ပွဲလက်ကျန်ဘုံတလုံးပောက်ကွဲမှုဖြစ်ပွားခဲ့ပြီးအသက်19နှစ်အရွယ်လူငယ်တူတိတ်ဆုံးပြီးတော့အမျိုးသမီးတူတန်ရပြင်းထန်ရရှိသွားတယ်လို့မြောင်းမျိုးနဲ့ဒေသခံကိုကျော်လှစိန်ကပြောပါတယ
်။တန်းသိကြီးရောမှာနော်ဒဏ္ဍာရီကြတဲ့အလုံးကိုဟိုသူခဏခဏကသိနေတဲ့ဒဏ္ဍာရီတွေဘလို့ရှင်းသားမပိတ်ကင်းလားတော့မသိဘူးမြ။အဲ့ဒီဟာကိုခလေးရောင်ကောက်ရတယ်လို့ပြောတယ်အဲ့တော့သဘောထမ်းလာတဲ့ရုပ်ဆရာကြီးတယောက်ကကလေးတွေမှာစိုးလို့သူကအဲ့ဒီကလေးတွေကယူပြီးတော့ပခုံးမှာသဘောလေးတစ်ထောက်ထမ်းပြီးတော့အဲ့ဒီမပေါက်တဲ့လက်နက်ကိုသူကပုတ်ရှိပြီးယူပါတယ်ခင်ဗျာ ဟိုရွာနဲ့မဆမ်းမကန်းတဲ့နေရာတကူမှာအမျိုးသမီးကြောက်တဲ့တွေ့တယ်အဲ့ဒီအမျိုးသမီးကိုစပွားတဲ့ကိုသူကချခိုင်းနေလေချခိုင်းတော့အဲ့ဒီလည်းတော့သူလက်ကနေကြည့်ကြည့်ကြတဲ့အခါပေါက်ကွေးပြီးတော့သူကပုတ်ရှင်းနေတော့တယ်များအမျိုးသမီးကတော့တန်ရာပြန့်ခန့်စားတဲ့ဆင်းရဲတဲ့မှာရှိတယ်များ
တိတ်ဆုံးသူအမျိုးသားကိုတော့ဒီကနေ့မှသူကြိုခဲ့ပြီးတန်ရာရအမျိုးသမီးကတော့မြောက်ဦးစေးရုံမှာစေဝါကုသခံနေရပါတယ်ကြောက်တော်မျိုးတွင်ပြစ်ခတ်မှုနဲ့ရတိတောင်မြောက်ဦးပောက်ကွဲမှုဖြစ်စဉ်တွေကိုတမတော်သတင်းမှပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာဒီဖြစ်စဉ်တွေကိုမသိရသေးဘူးလို့တမတော်ပြောခွင့်ရဘူမှုချုပ်စုံမင်းထွန်းကပြောပါတယ်ဖေဖော်ဝါရီလတစ်ရက်နေ့နဲ့နှစ်ရက်နေ့တွင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြောင်းဘူမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ်
ဒီနေ့ကတော့ဒီဆိုကြောင့်ပဲမှာကျွန်တော်တို့ဖြစ်ခဲ့တာလည်းရှိပါတယ်။အဲဒီမှာတော့ကျွန်တော်တို့ရန်သူဘက်ကနေဒီလိုကြဆယ်ရန်တချို့ရလိုက်တာဆိုပါတယ်။ဒီဖိုင်လာနေ့ရက်နေ့မှာတော့ဒီဆိုကြောင့်ပဲမှာပဲဖြစ်တယ်။ဒီအဲဒီမှာတော့ရန်သူစီကကျွန်တော်အကောင့်ထဲနဲ့ရလိုက်တာရှိပါတယ်။ကျွန်တော်စီရလည်းဆိုင်ရရှိပြီးလျှောက်လောက်ရှိပါတယ်ဗျာ။
အေးပြောခွေရခိုင်ဒုက္ခကတော့ရသေးတော်မြို့နယ်တွင်တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိတယ်လို့ပြောပါတယ်။
အဲ့ဒီအမေတောင်ရာပြေမှာတခန်းချနေတဲ့ဒီအားပြား90လောက်ရှိတဲ့မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ခဲ့တာရှိတယ်။တိုက်ပွဲတွေမှာမြန်မာစစ်တပ်ကရှေ့ဦးအထက်ကြာဆုံးပြီးတော့ဒါရရတဲ့သူတွေလည်းရှိတယ်။ကျွန်တော်တို့ဘက်ကလည်းဒီအားရခစုတွေလည်းကြာဆုံးခဲ့တာရှိတယ်။
ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။2019ခုနှစ်ကနေ2020နှစ်စံပိုင်းထိမြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲစဉ်တွင်အရသားတွေတိုက်ဆုံတာမိုင်းနှိမိတိုက်ဆုံတာ120ကျော်ရှိပြီး230ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့လူရေ36,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်အရပ်ဖွဲ့ဖွဲ့စည်းတွေကစည်ရင်းပြစုထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေအခြေအနေကိုနိုင်ကိုအိမ်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပြစ်ရက်ဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲရဲ့သဘောတူညီချက်တွေအကြောင်းကိုတင်ပြပေးကြပါမယ်ရှစ်ကြိမ်မြောက် JICM အစည်းအဝေးအကောင့်ထဲပေါ်ရေးညှိနှိုင်းအစည်းအဝေးကိုတော့အစိုးရနဲ့ NCA အပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရန်ကုန်မြို့မှာနှစ်ရက်ကြာဆွေးနွေးခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲမှာတော့သဘောတူညီချက်၃ချက်နဲ့မှတ်တမ်း၂ချက်ရခဲ့ပါတယ်အစိုးရဘက်ကတင်ပြထားတဲ့လုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းရေးကိစ္စကိုတော့ဒီစည်းဝေးမှာအသေးစိတ်ဆွေးနွေးတာမရှိဘဲနဲ့နှစ်ဖက်အဖွဲ့တွေကြားမှာပြည်လဲဆွေးနွေးပြီးမှညှိနှိုင်းမှုရှိနေပါတယ်သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကကျင်းပခဲ့တဲ့တနနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM ကဒီနေ့တွင်ကျင်းပမယ်ပြည်ထောင်စုငင်းချမ်းညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ရှိချက်ချမှတ်ခဲ့တာပါဒီဆုံးဖြတ်ချက်တွေကိုအကောင့်ထဲပေါ်ရေးအတွက်အစိုးရနဲ့ NCA အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အလို့အဖွဲ့တွေဟာဒီလ2ရက်နေ့နဲ့3ရက်နေ့တွေမှာရန်ကုန်မြို့ကအမျိုးသားပြန်လည်တင်ပြရေးနဲ့ငင်းချမ်းရေးဘူဌာန NRPC မှာဆွေးနွေးညှိနှိုင်းခဲ့တာဖြစ်ပါတယ်။နှစ်ရက်တာအစည်းအဝေးမှာရရှိခဲ့တဲ့သဘောတူညီချက်တွေကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအစည်းအဝေးအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်
။ကျွန်တော်တို့ပြည်ထောင်စုသဘောတူစာချုပ်ထုတ်ဆိုဖို့ကြံစည်ချက်မှတ်ထားတဲ့အပိုင်း၃ပိုင်းရှိတယ်။အဲတော့ NCA ကောင်တာဖုံးမှုဆိုင်ရာမှုပေါင်းသဘောတူညီချက်တွေအပြန်လာကျွန်တော်တို့ဆွေးနွေးခဲ့တယ်အဲ့ဒါကိုနောက်တစ်ချိန်တွေ့ရင်ဆက်ပြီးတော့ကျွန်တော်ဆွေးနွေးမယ်ဒုတိယချက်ကတော့ကျွန်တော်တို့2010လုံးပေါ့နော်အစင်းလိုက်လုပ်ငန်းစဉ်လေးအစင်းလိုက်ကောင်တယ်မှုအကောင့်တယ်ပုံမှုလေးကျွန်တော်တို့အပြန်လာဆွေးနွေးချက်တွေဆွေးနွေးတယ်အဲ့ဒါကိုကိုယ်အစုဖွဲ့သီးသီးမှဆွေးနွေးပြီးရင်နောက်တစ်ချိန်ပြန်တွေ့တဲ့အခါမှာတော့အတူညီတဲ့အနေအထားတည်းရရောက်မလာပါဘူးဒါလေးကျွန်တော်ဆွေးနွေးတယ်နောက်တတိယအပိုင်းကတော့ကျွန်တော်တို့ NCA မှာဒီမိုကရေစီဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကြောင့်လုံးလုံးလဲဆိုတဲ့အချက်တွေကျွန်တော်တို့ဆွေးနွေးတယ်။ပြီးတော့ဒီချက်တွေနဲ့ပတ်သက်လို့လာမယ့်18မှာကျွန်တော်ပြန်တွေ့မှာဖြစ်ပါတယ်
။ NCA နဲ့ပတ်သက်လို့နှစ်ဖက်လက်ခံတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေရရှိရေးအတွက်ညှိနှိုင်းဆွေးနွေးဖို့သဘောတူခဲ့တယ်လို့လာမယ့်27ရာစုပင်လုံးအစည်းအဝေးမစခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးနဲ့လူထုအကြံပြုချက်တွေထည့်သွင်းရေးအဆိုပြုချက်တွေကိုတော့မှတ်တမ်းအဖြစ်ထားရှိပါတယ်။ဒီစည်းဝေးအတွင်းမှာအစိုးရဘက်ကလုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းရေးကိစ္စကိုတင်ပြခဲ့ပေမဲ့အသေးစိတ်ဆွေးနွေးနိုင်တာမရှိကြောင်းလည်းဦးစော်ထေးကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့လုံခြုံရေးဆိုင်ရာကိစ္စရပ်နဲ့ပတ်သက်ပြီးသူတို့ရဲ့ PPST ခေါ်ငင်းချင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့မှပြန်လဲတင်ပြရမှာဖြစ်ကြောင်း EAO အဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအခုလိုပြောပါတယ်
။လုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းခြင်းကိစ္စကအစိုးရကတင်ပြတဲ့စတူချက်ပါဒါကျွန်တော်တို့ဒီကိစ္စခေါင်းစဉ်တည်တတ်တော့ဒါကျွန်တော်တို့ PPSC မှာပြန်တင်ပြမယ်ဒါလည်းလမ်းပြမြေပုံမှာအဲအစစ်စခုနဲ့ရှိပြီးသားဆိုတော့လေပြန်ပြီးတော့ PPSC မှာပြန်ပြီးတော့တင်ပြဆွေးနွေးပါမယ်
လုံခြုံရေးဆိုင်ရာပေါင်းစည်းခြင်းကိစ္စကိုနှစ်ဖက်ဘုံသဘောတူညီချက်ရရှိပြီးတဲ့နောက်မှာ PPST ကိုတင်ပြမှာဖြစ်ကြောင်းပြောပါတယ်။ပြည်တော်စုငင်းချဲညီလာက27ရာစုပင်လုံတတိယအစည်းအဝေးကို2018ခုနှစ်ဇူလိုင်လမှာနောက်ဆုံးကျင်းပခဲ့တာဖြစ်ပြီးပြည်တော်စုကခွဲမထွက်ရေးလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတမ်မရော်နဲ့ EAO အဖွဲ့အစည်းမှာသဘောထားကွဲလွဲခဲ့တဲ့နောက်ညီလာခံကိုတနည်းကြော်ကြာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့27ရာစုပင်လုံသရုတ်ထအစည်းအဝေးကိုလာမယ့်ဧပြီလအတွင်းကျင်းပဖို့ရည်မှန်းထားတာကြောင့်ဒီချက်ပေါ်မှာအကြေအလည်ဆွေးနွေးညှိနှိုင်းဆုံးဖြတ်ဖို့ဆိုတာခက်ခဲနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်မနေ့ပြန်အင်္ဂါညတည်းလေးလိုက်အစီအစဉ်မှာတော့ WHO ကနေပြီးတော့ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့မြမအင်းနီချင်းတရုတ်နိုင်ငံကစတင်ခဲ့တဲ့ဒီဝူဟန်ကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်မပြန့်ပွားရအောင်လို့မြန်မာနိုင်ငံမှာကာကွယ်ဆောင်ရွက်နေတဲ့အခြေအနေတွေနောက်ပြည်သူတွေအကြားစိုးရိမ်မှုတွေကြောင့်သတင်းမှားတွေထွက်ပေါ်နေတဲ့အပေါ်မှာဘလို့မျိုးစီစစ်သင့်ပါသလဲဆိုတာကိုတော်ဒရှင်ရဲ့အမြင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပြရသေးရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပြသနေတဲ့အမှုပညာပြပွဲတစ်ခုဟာကြည့်ရှုသူတွေကိုဆွဲဆောင်နေပါတယ်အဲ့ဒီအမှုပညာပြပွဲကတော့လူတစ်ပိုင်းဆက်တစ်ပိုင်းဖန်တီးထားတာပါအခုလိုမျိုးလူကလုတ်တဲ့အသိဉာဏ် artificial intelligenceကျန်စကအမှုပညာလက်ရာတွေကိုဘလို့များဖန်တီးနေပါသလဲဆိုတာကိုတော့ Tina Terrace သတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။စိတ်ကိုပြောင်းလဲစေတဲ့ဈေးသုံးထားတဲ့အချိန်မှာမြင်ရတဲ့ပုံသဏ္ဍာန်တွေအယောင်တွေကိုနယူးယောက်အမှုပညာပြပွဲမှာတောက်လျှောက်မြင်ရမှာပါ။ Machine Hallucination စက်တစ်ခုရဲ့ထင်ရောက်မှားခြင်းလို့နာမည်ပေးထားတဲ့ဒီပြပွဲကိုဖန်တီးသူက Graphic Anador ဖြစ်ပြီး Nvidia ကုမ္ပဏီကသုတေသီတွေတီထွင်တဲ့ကွန်ပျူတာအယ်ဂိုရသမ်နဲ့ပူးပေါင်းဖန်တီးထားတ
ာပါ။
စိတ်ပန်ဇလန်တွေကအများကြီးအတူယူထားပြီးတော့လာမယ့်အနာဂတ်မှာ AI နည်းပညာ Neuroscience အုံနောက်အာယုံကြောဆိုင်ရာသိပ္ပံပညာရဲ့နဲ့ဘုဒ္ဓကပညာရဲ့တွေပေါင်းစုံရင်ဖြစ်လာမယ့်အနေအထားတစ်ခုကိုစိတ်ကူးရင်ထားတာပါ။ဒီပြပွဲမှာလူလုံအသိဉာဏ် AI ကရှင်သန်လာပြီးတော့နယူးယောက်ဓာတ်ပုံ133သန်းကိုဒေါင်းလုဒ်ယူအသုံးပြုထားပါတယ
်။ Social Media ကနေနယူးယောက်မြို့ကထင်ရှားတဲ့ပုံရိပ်တွေကိုစုဆောင်းဖို့ကွန်ပျူတာအယ်ဂိုရသမ်ကိုစီစဉ်ထားတာပ
ါ So we focus on the collective memories
ကျွန်တော်တို့အောက်စိုက်တာကလူခွေစည်းရဲ့အမှတ်တရတွေဖြစ်တဲ့အဆောက်အုံမျိုးပြည်သူ့ကလက်ရာတွေပေါ့ပါ Amber State ဒါမှမဟုတ်ရှင် Flat Iron အဆောက်အုံမျိုးဆိုလို့ရှိရင်ဓာတ်ပုံမျိုးစုံမတူညီတဲ့ဓာတ်မျိုးစုံကရိုက်ထားတဲ့ပုံသမ်းပေါင်းများစွာရှိပါတယ
်ဒီဓာတ်ပုံတွေအမှတ်တရတွေအားလုံးကိုစူးစီးပြသလိုက်ရင်တော့အမှုပညာရှင်တွေပြောနေကြတဲ့စက်တလုံးရဲ့စိတ်ကိုမြင်ရတာပါဒါဟာလူလုံးအသိဉာဏ် Artificial Intelligence ဖြစ်ပါတယ်ဒါပေမဲ့အမှုပညာရှင် Anadon အနေနဲ့ဒီလိုစက်တလုံးရဲ့စိတ်မှာကိုယ့်ဘာသာကိုသတိထားမိတဲ့စိတ်ရှိမရှိသိကျင်တာပ
ါ The machine now can
စက်ပစ္စည်းတွေအနေနဲ့အခုချိန်မှာသိယူနိုင်ပြီးတော့အမှုပညာရှင်တယောက်အနေနဲ့ကျွန်တော်သိကျင်တာကသူတို့အိမ်မက်မက်လားဆိုတာပါ
သူရဲ့ Studio အလုပ်ယုံကဒီဓာတ်ပုံ data အချက်လော့တွေကိုသုံးနိုင်တဲ့နောက်ထပ် software တစ်ခုထုတ်လုပ်ပြီးဒီတကယ်ဓာတ်ပုံတွေအပေါ်အခြေခံတဲ့ဘတ်ပေါင်းစုံအိမ်မက်စက်ကြဝဠာကြီးတစ်ခုကိုဖန်တီးထားတာပါဒါကိုတော့ latent cinema ဆက်ကထုတ်လုပ်တဲ့ရုပ်ရှင်လို့နာမည်ပေးထားပါတယ
် I'm heavily critical
ခုလိုနည်းပညာတွေဘယ်လိုဆင်ခဲ့ပြောင်းလဲနေတယ်လဲဆိုတာကျွန်တော်အထူးသတိထားပြီးတော့သူတို့ဘာပြောနေတယ်လဲဆိုတာနားထောင်ပါတယ်ဒါကလည်းဒီလိုနည်းပညာတွေကိုတွေးပြီးတော့ကြောက်နေမဲ့အစားဘယ်လိုသုံးရမလဲဆိုတာနားလည်နိုင်မဲ့နည်းလမ်းတစ်ခုဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်ရမလဲဆိုတာရည်တကြီးစဉ်းစားရမယ့်ကိစ္စဖြစ်ပါတယ
်ဒီအမှုပညာရှင်အတွက်ကတော့စက်တလုံးရဲ့စိတ်ထဲမှာပုံရိပ်အောင်စုတ်တံကိုနှစ်ပြီ
းအမြင်ရတာတွေကိုမြင်အောင်ဖန်တီးဖို့ကြိယာတွေရှိနေပြီလို့ကျွန်တော်ထင်ပါတယ
်ကြည့်ရှုသူတွေရဲ့အမြင်နဲ့စိတ်ကူးတွေကိုဖွင့်လှစ်ပေးဖို့ဖြစ်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာညချမ်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲမကြခင်မှာထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ထုတ်လင်းပေးနေကြခန္ဓာတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်လိုင်းဒိုမီတာ25 32နဲ့51တို့ကနေဆက်လက်ထုတ်လင်းပေးသွားဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2020ခုနှစ်ဖေဖော်ဝါရီလ3ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ကနေည10:00နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးမှာပါ။မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
ကျွန်တော်ကအစကတည်းကအလေတက်တက်သွားချင်တဲ့သူတွေအတွက်ပဲကျွန်တော်တို့ခြိုင်းရမယ်ဆိုတာကတော့ပြောပြီးသားပေါ့နော်။အဲတော့
အမေရိကန်ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုကမြန်မာနဲ့အမေရိကန်ခီးသွားလုပ်ငန်းတွေအပေါ်မှာဘယ်လိုမျိုးတက်ရောက်မှုရှိသလဲဆိုတာနောက်ပိုင်းမှာစီးပွားရေးခန္ဓာမှာအပြည့်စုံနားဆင်ရပါမယ်ရှင်။ဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဦးဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာအခု10စုနှစ်ပိုင်းနေအတွင်းမှာလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားလာတဲ့ဘီလီယက်ထိုးတဲ့ကစားနည်းကိုအပျော်ရင်မကပဲလောင်းကစားအနေနဲ့ပါထိုးလာကြတာဘာကြောင့်မလဲမြန်မာနိုင်ငံရဲ့စားဝတ်နေရေးကြက်တဲမှုကြောင့်ဒီလိုမျိုးလောင်းကစားဘက်ကိုလှည့်လာကြတာဖြစ်တယ်လို့လည်းပြောကြပါတယ်ဒီကစားနည်းကိုနီးမှန်လမ်းမှန်နဲ့ကစားကြမယ်ဆိုရင်စိတ်ကျန်းမာရေးကိုယ်လက်ကျန်းမာရေးအတွက်ပါအထောက်အကူဖြစ်နိုင်ပါတယ်လို့ကစားသမားတွေကတော့ပြောကြပါတယ်မြစ်မခသတင်းအေဂျင်စီကမတ်မေတကြားဟိန်တင်ဆက်ထားတာနားဆင်ပါရှင်
အာသာမီကိုနေရာဒေသအနှံ့အပြားမှာတွေ့ကြရပါမယ်ခုခါမှာတော့အလက်ချိန်မှသာကစားနိုင်တော့တယ်လို့အာသာသမားတွေကပြောပါတယ
်ရက်ွက်တီထဲမှာဘီလီယက်စနူကာဟာအာသာတစ်ခုနေနဲ့လူငယ်တွေကြားမှာရှင်သန်စေဖို့အတွက်အစိုးရကနေခွင့်ပြုခဲ့ပါတယ
်လူငယ်တွေကိုဘယ်လိုခွင့်ပြုအောင်လုပ်ပြီးတော့လက်ပုံနဲ့ဒီလက်ပုံဒီလက်ပုံနဲ့တော့ထောင်ပေးတာဒီလက်ပုံထောင်ပေးတဲ့နိုင်ငံတော်လည်းအကုန်လုံးပြောလို့ခွင့်လက်ပြုရင်လည်းဆက်လက်ချပေး
အခုချိန်မှာတော့လူငယ်အများစုဟာစားဝတ်နေရေးအတွက်အချိန်ပေးနေရတာကြောင့်ဘီလျက်ခုံတွေမှာလူငယ်တွေကိုတွေ့ရတာနှေးပါသွားပြီလို့ကမာရီမြို့နယ်ကခုံပိုင်ရှင်တူကအခုလိုပြောပါတယ
်ဘယ်လိုပြောရလဲစားဝတ်နေရေးကြောင့်ပါနော်အချိန်ပေးဖို့တော့ချိန်ပြတဲ့ချိန်မျိုးတော့ဘီလျက်လာလာတွေ့ရတယ်ချိန်ပြတဲ့ခါလေးကတော့ကိုယ့်ရဲ့အင်းတော့လည်းဆော့ဆော့နေကြတယ်အင်းတော့ဘုံကြောက်နေတယ်အဲကောင်ကတော့ကိုယ်ဓာတ်ရည်အတွက်ပြန်ချလိုက်တာ
အချို့အားကစားသမားတွေကတော့အရင်တုန်းကလိုဒီဘီးရဲ့တစ်ခုတည်းကိုပဲဥတီကစားနေကြတာမဟုတ်ဖဲနဲ့အပျော်တန်းအဆင့်သာကစားနိုင်တော့တယ်လို့ခုလိုပြောပါတယ
်အလုပ်အားတဲ့အချိန်မျိုးတွေမှာဆော့ပြတ်တယ်ခင်ဗျတူတပြက်တငယ်ချင်းတွေနဲ့စုံဝင်တန်းလာနဲ့လို့ကိုဆော့ပြတ်လာတယ်အာကျွန်တော်18-20ဝန်းကျင်လောက်ကပြီးတော့လူပဲထိုးဝင်တန်းလာနဲ့ဝါနာပိုကြီးပြီးတော့ဆော့ပြတ်တယ်ကျမ်းမာကြီးကတော့အများကြီးကောင်းတယ်မှဒီကအားကစားနဲ့ပတ်သက်ပြီးတော့လမ်းလျှောက်ရတာအထူးသဖြင့်ပြီးတော့ခန္ဓာကိုယ်တစ်ခုလုံးနဲ့ပတ်သက်ပြီးတော့ဒီလှုပ်ရှားရှားရှိတာကျုပ်လိုကာသမားတွေအတွက်ထိုင်များတာများတယ်ဗျထိုင်များတဲ့အတွက်ဆော့ပြတ်လေပို့ပြီးတော့ကျိုးရှိပါတယ်ကျမ်းမာကြီးတို့
ဒီအားကစားနည်းကိုနှစ်သက်လုံးလို့ဘလောက်ပဲအလုပ်များများအလက်ချိန်ရအောင်ယူပြီးတော့လာရောက်ကစားနေတဲ့ရန်ကုန်မြို့ကမာရွတ်မြို့နယ်မှာနေထိုင်တဲ့ပူစင်မုန်းကလည်းဒီအားကစားရဲ့ကောင်းကျိုးတွေကိုခုလိုပြောပြပါသေးတယ်
။ကျမကြီးအနေနဲ့ကတော့ကောင်းပါရဲ့။စိတ်ပန်းဆိုင်ရာမှာကျတော့စိတ်ဖြည့်ဆည်းမှုများနေတဲ့အချိန်လို့လာပြီးတင်တယ်ပေါ့နော်ဒီကောင်စိတ်လွတ်လပ်ခွင့်တစ်ခုအနေနဲ့ပေါ့။
အခုချိန်မှာတော့ဘီလျက်ခုံတွေမှာလူငယ်တွေသာမကလူလက်ပိုင်းတွေကလည်းစိတ်ပင်ပန်းမှုကိုဖြေလျှော့စေတဲ့နီလန်းတစ်ခုအနေနဲ့လာရောက်ပြီးတော့ကစားကြတယ်လို့ခုလိုပြောပါသေးတယ်။
ကျွန်တော်ဒီကျွန်တော်ရက်ွက်ထဲမှာဆိုရင်တော့ကျွန်တော်တို့ဒီအိမ်ဘေးနားမှာဒီဘီလက်ခုံဝိုင်းနေရှိရလေကျွန်တော်တို့ခါတည်းပြင်းရင်သွားကြည့်တယ်ကိုယ်တိုင်လည်းဝင်တိုးတယ်ပြင်းပြတာလေခါကြကျွန်တော်တို့တငယ်ချင်းချင်းချင်းနေတယ်တော့ဒီလိုဘယ်လိုပြောမလဲကျွန်တော်ခုံမူးရှင်းကြီးတို့အဲအဲ့လိုမျိုးဟိုဘယ်လိုပြောနိုင်ငံသူကိုတပွဲကိုအဲ300အဲ500ဒီလောက်တော့အသေးသေးလေးပဲဟိုပါပေါ့ဟိုတောင်တယောက်အမဟိုဘလိုမျိုးကျွန်တော်လဖေးတိုက်ကြီးတို့ဘီယာတိုက်ကြီးတို့ဒါတွေလည်းကျွန်တော်ဆော့ပြတယ်အဲ့လိုမျိုး
လူငယ်တဲ့10နှစ်ကျော်ကလေးက บิเลคงโอที่ท้องแก่ได้อบคุโลပြောပါသေးတယ်အားလည်းတဲ့ချိန်မှာသူကပန်းပြည်တဲ့ကတော့မျိုးပေါ့သူတို့စိတ်ရှင်လမ်းမှုတွေကအပြင်မှာချက်ပြီးတော့သူတို့နားလာသွားနေမဲ့အစားဒီမှာသူကအေးစိတ်တွေပဲဒါသူတို့ပုံစံလည်းရတယ်အားလည်းပြည်တယ်ဆိုတဲ့ဘာလို့လဲရက်ွက်ချဲကဘီလက်ခုံတွေကိုလောင်းစားတွေနဲ့ရောထွေးပြီးတော့အထင်လွဲနေတာလေရှိတတ်တဲ့အတွက်
ဘီလက်ခုံမှာခုလိုစာတန်းနေချိတ်ဆွဲထားတယ်လို့သိရပါတယ်ဒီစပေါ့တစ်ခုကနေကျွန်တော်အားစားတစ်ခုကနေပြီးတော့ဒါဟိုဘယ်လိုပြောအားစားတစ်ခုပုံစံလိုမတက်ရောက်ဘဲနဲ့ဒီဘက်ဟိုဘယ်လိုပြောလောင်းကြီးစားကြီးဘက်ကိုရောက်ပြီးတော့အဲ့လိုဆော့တာမျိုးတော့ဒီအားစားတစ်ခုကိုဒီလောင်းကြီးတစ်ခုတွေနဲ့ပဲသွားနေမယ်ဆိုရင်တော့ကျွန်တော်အနေနဲ့တော်တော်လေးဟိုဘယ်လိုစိတ်မကောင်းဖြစ်ရမယ်စိုးရိ ဟာလာဟိုဘလူးဘလူးဘလူးပြောမလဲကျွန်တော်တို့ဒီမဖြစ်တဲ့ဘဝတွေဖြစ်ခဲ့မယ်ဟာလာရှုံးလေးရှုံးလေးအဲအဲ့လိုမျိုးတွေဖြစ်သွားနောက်စိတ်ကိုလည်းစိတ်ဓာတ်ကိုလည်းအရင်ကြာမယ်နောက်ကူသွားမဲ့လမ်းလေးမှာလည်းဟိုဘလူးပြောမလဲကျွန်တော်တို့တက်တက်မတ်မတ်မရှိတော့ဘူးပေါ့ဗျာအဲအဲ့လိုမျိုးတွေမဖြစ်ရအောင်ဟိုဒီအားကစားကိုကျွန်တော်အားကစားတစ်ခုအနေနဲ့ရက်တည်ပြီးတော့ကိုသွားမဲ့ရေကျွတ်ပန်းနိုင်ကိုဒီဟိုရောက်အောင်သွားရင်ပို့ပြီးတော့ခေါင်းလိုက်မယ်လို့ကျွန်တော်အကြံပြုချင်တာပေါ့ဗျာ
မြန်မာနိုင်ငံမှာ BLS တူကအားကစားနီးဟာမကွေပြောက်တဲ့အားကစားနီးတူဖြစ်တယ်လို့လည်းအားကစားသမားတွေကဆိုပါတယ
်ကလေးတွေလည်းအပန်းလည်းပြရမယ်ဆိုတော့ဒီလိုပို့ပြတာလည်းဒါတစ်ခါသားကြီးပဲအဲ့ကောအောင်လည်းပြောင်းလို့ဆိုအခြေခံအားကစားနီးအနေနဲ့ဒါပြောင်းတာ
ကျွန်တော်တို့ရက်ွက်ထဲမှာတော့ရှိတဲ့နာတော့ဒီလက်ခေါ်တော့အမှန်တော့ကျွန်တော်တို့ကဒီရက်ွက်မှာဆိုတော့ကျွန်တော်တို့မသိတော့ကျွန်တော်တို့ရက်ွက်ကြီးကဝန်ထမ်းအင်ယာကြီးကိုဖြစ်နေတယ်လေကိုယ့်အိမ်ထဲကိုလည်းဒီလက်ခေါ်နဲ့ခေါင်းလို့မရအဲ့ဒါကြောင့်ကျွန်တော်တို့လမ်းမေးမှာဒီလက်ခေါ်ခေါင်းရတယ်ဒီအကုန်လုံးတကယ်ရှိတဲ့မှာလေဒီလက်ခေါ်မှာလေဟိုကိုခေါင်းထားလို့ပြောတာပေါ့ပေါ့ဒီလက်ခေါ်ကျွန်တော်တို့က94တွေက2004တွေကကျွန်တော်ဒီလက်ခေါ်ခေါင်းလာတယ်အဲ့ဒါကြောင့်ဒီဒီလက်ခေါ်မရှိလို့ရှိတဲ့နာကျွန်တော်
ကျွန်တော်အနေနဲ့ကလေးတွေပေါ့အခုမှစသွားမယ်ကလေးတွေရောနောက်စော့ကျင်တဲ့ကလေးတွေအတွက်ပါပြောမယ်ဆိုရင်တော့အလောင်းသားတစ်ခုအနေနဲ့မဟုတ်ပဲနဲ့တကယ်ပညာဟိုကောင်းကောင်းမွန်မွန်ထိုးနိုင်အောင်လို့လေ့ကျင့်ပြီးတော့ထိုးနိုင်ပြီးတော့နိုင်ငံကုံဆောင်နဲ့အထူးတက်လန်းသေးတယ်ဒ
ီအမ်ဆာနီယာလူတယောက်တဲ့စိတ်တက်ကြံ့ခိုင်မှုနဲ့ယုံကြည်မှုကိုပြီးစွမ်းနိုင်စွမ်းရှိတဲ့အပြင်ကျမရေးအတွက်လည်းအထောက်ပံ့ဖြစ်နေတဲ့အားကစားတူဖြစ်တဲ့အတွက်ရှင်သန်သင့်နေလို့အားကစားသမားတွေကတိုက်တွန်းပြောဆိုနေကြပါတယ်ရှင်။ကျမမီဒီယာဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။မြမခသတင်းအေဂျင်စီကမမေတကြဟိတင်ဆက်ပေးခဲ့တဲ့မြမတခွင်အစီအစဉ်မှာရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံသားတွေအတွက်အမေရိကန်အမြဲတမ်းအခြေချခွင့်ပြည်ဝင်ခွင့်ဗီဇာပိတ်မယ်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်ကြောင့်အမေရိကန်အလဲပတ်ခီးသွားမယ်မြန်မာဈေးကွက်ပေါ်မှာထိခိုက်မှုမရှိနိုင်ဘူးလို့ခီးသွားလုပ်ငန်းရှင်တွေကသုံးသပ်ကြပါတယ်အမေရိကန်အလဲပတ်ခီးစဉ်တွေအတွက်မြန်မာနိုင်ငံတွင်းမှာခိုင်မာတဲ့ဈေးကွက်ရှိနေပေမဲ့လည်းစီးပွားရေးအကျိုးအမြတ်အရာရင်းနှီးမြှုပ်နှံလုပ်ကိုင်သူတွေနည်းနေသေးတယ်လို့သုံးသပ်တဲ့အမေရိကန်ခီးစဉ်တွေကိုစီစဉ်နေသူကိုတန်းထွန်အောင်နဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်တင်ကြီးထိုက်တင်ပြထားတာနားဆင်ပါရှင
်။အော်ဒီပတ်ဝန်းကျင်နိုင်ငံမှာဆိုလို့ရှိရင်တော့ထိုင်းတို့နောက်ပြီးတော့ဗီယက်နမ်တို့ကိုသွားကြရပေါ့နော်။အာဗီယက်နမ်တို့ဆိုရင်ဒုက္ခနဲ့သွားတာများမယ်။ထိုင်းဆိုရင်အခုဆိုရင်ကွတ်ကူသွားကြတာများတယ်ပေါ့နော်။အာဂျပန်နဲ့ကိုရီးယားတို့လည်းသွားတာများတယ်။ဒီအာရှတိုက်အပြင်ဘက်မှာဆိုလို့ရှိရင်တော့ဥရောပတို့ဘာလို့သွားတာများတယ
်။ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့နှုံးကရောအရင်တုန်းကနဲ့အခုအခြေအနေနဲ့ဆိုင်ရင်အမေရိကန်ပြည်ထောင်စုကိုသွားဖို့လာလည်ဖို့စိတ်ဝင်စားတဲ့သူတွေရှိပါလား
။အမေရိကန်ဆိုတဲ့နိုင်ငံကိုတော့သွားတဲ့သူကတော့အများတန်းတော့ရှိနေရပဲပေါ့နော်။သို့တော့ကျွန်တော်ဒီpackage store လို့တဲ့ဒီဈေးကွက်ထဲမှာဆိုလို့ရှိရင်တော့ဥရောပကိုသွားတဲ့လူဦးရေဟာပို့ပြီးတော့များပါတယ်အမေရိကန်ပြည်ထောင်စုသွားတဲ့သူတွေက
ဟုတ်ကဲ့နောက်တစ်ခုကဒီအမေရိကန်ပြည်ထောင်စုကိုလာမယ်ဆိုရင်ဒီတိုးတွေပေါ့နော်ခီးသွားစီစဉ်တဲ့အခါမှာဗီဇာယူရတဲ့ဟာရောလွယ်ပါသလားရှင်
ဗီဇာကရတဲ့သူရတယ်ဟိုမရတဲ့သူလည်းရှိရပေါ့နော်ဒါပေမဲ့အများစုကတော့ရကြပါတယ
်ဟိုပြီးခဲ့တဲ့နှစ်ကရောအခြေအနေဘယ်လိုရှိပါလဲဘယ်လောက်ရခိုင်နှုန်းလောက်ရပါသလဲရှင
်အဲကျွန်တော်တို့တူနေပြီးခဲ့တဲ့ကတော့ကျေတဲ့သူတွေမှာကြီးလိုက်မယ်ဆိုရင်တော့အားလုံးနီးပါးလောက်ကရကြတယ်
အမေရိကန်ပြည်ထောင်စုဘက်ကဒီခီးစဉ်တွေစီစဉ်တဲ့အခါမှာမပြန်မဲနဲ့အမေရိကန်ပြည်ထောင်စုထဲမှာနေခဲ့တဲ့ကြံခဲ့တဲ့လူတွေကတွေ့ရကြုံရတာမျိုးရှိပါသလားရှင
်။ဩအဲ့ဒါကတော့ကျွန်တော်တို့ဈေးကွက်ထဲမှာတော့အမြဲတမ်းကြားနေရတယ်ပေါ့နော်။အဲ့လိုမျိုးဒါပေမဲ့လို့အရင်ရင်ထက်ဆိုင်တော့အခုတော့နည်းသွားပြီလို့တော့ထင်ပါတယ်။
တိုးတွေစီစဉ်တဲ့အခါမှာအမေရိကန်အထူးသဖြင့်ဒီအနောက်နိုင်ငံအမေရိကန်ပြည်ထောင်စုပေါ့နော်ဒီလိုတိုးတွေခီးစဉ်တွေစီစဉ်တဲ့အခါမှာလိုက်မဲ့သူတွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောတူညီချက်ရတာမျိုးပြောထားတာမျိုးဆွေးနွေးထားတာမျိုးတွေရောရှိပါသလား
။အော်အဲ့လိုမျိုးမရှိဘူး။ဒါအခုဆိုကျွန်တော်ကအစကတည်းကအလေတက်တက်သွားချင်တဲ့သူတွေအတွက်ပဲကျွန်တော်တို့ခြိုင်းရမယ်ဆိုတာကတော့ပြောပြီးသားပေါ့နော်။အဲ့တော့တချို့တွေကြတော့လေဒီဟာကိုအမှန်တိုင်းမပြောရတယ်ကျွန်တော်အမှန်တိုင်းမပြောရတယ်မပြောပြရတယ်ရှိတယ်သူတို့ရည်ရွယ်ချက်တွေပေါ့နော်သွားမယ်ရည်ရွယ်ချက်တွေအဲ့တော့ဘာလို့ရလဲဆိုကျွန်တော်ကကိုယ်လည်းသူတို့လာပြတဲ့စားစားတမ်းပေါ်မူတည်ပြီးတစ်ချက်တော့စီစစ်ရသေးတယ်ဟိုဗီဇာမတင်ခင်ပေါ့နော်ကော့ကိုအရင်ကြည့်လိုက်ရတယ်ဒီလူရဲ့အခြေအနေဟာဟိုမှာနေနိုင်ခီးစဉ်ပြီးပြန်လာမလားဆိုတော့ဟိုမှာနေခဲ့နိုင်ရရှိလားဆိုတာအဲ့ဒါအများကြီးဆေးရပါတယ
်ဒီအမေရိကန်ပြည်ထောင်စုဟိုဟိုအလဲပတ်ခီးစဉ်တွေစီစဉ်တဲ့အခါမှာဒီစီစဉ်တဲ့ကုမ္ပဏီတွေအနေနဲ့ဗီဇာကိုကိုယ်တိုင်လျှောက်ပေးရတာလားဒီပြည်ဝင်ခွင့်လျှောက်တဲ့အခါရောက်တော့လေ
။အော်ဒါကတော့အားလုံးကိုယ်တိုင်ပဲစတိုင်ရုံးအင်တာဗျူးသွားပြီးတော့ဟိုဒီကောင်စီဒီဗီဇာဗီဇာကိုင်းတဲ့အရာရှိတယ်ပေါ့နော်သူတို့ကိုယ်တိုင်အင်တာဗျူးလုပ်ပြီးတော့မှစတိုင်ရုံးကဆုံးဖြတ်ချက်နဲ့ပဲသူတို့ကိုယ်တိုင်ဗီဇာရတယ်မရဘူးဆိုတာသိရတာပေါ့နော်
ဒီတကယ်လို့အမေရိကန်ပြည်ထောင်စုမှာအလဲအပတ်ဗီဇာနဲ့လာပြီးတော့တယောက်ယောက်ကနေခဲ့မယ်ဆိုရင်ရောဒီခီးသွွားလုပ်ငန်းလုပ်ပေးတဲ့ဟိုလိုက်ပို့ပေးတဲ့ကုမ္ပဏီတွေမှာထိခိုက်မှုရှိပါသလားရှင
်ကျွန်တော်မြင်မှာတော့ရှိမယ်လို့တော့မထင်ဘူးဘာဖြစ်လို့လဲဆိုတော့ဒါဒီအားလုံးကလည်းတိုင်ယုံကသူတို့ကိုယ်တိုင်ကလည်းစီစစ်ပြီးတော့မှသူတို့ကိုယ်တိုင်ကလည်းဟိုမနေခဲ့ဘူးလို့ယုံကြည်လို့သူတို့ဗီဇာချပေးခဲ့တာပေါ့နော်တိုးတော့အကြီးစားကုမ္ပဏီတွေကလည်းကို့မှာတာဝန်ရှိဘူးဆိုပြီးတော့ဟိုဒီတိုင်းလာရမြအဲ့ဒီကိုလက်ခံကိုတော့မတင်တော်ဘူးလို့တော့ဖြစ်နေဒီဘက်ကအကြီးစားကုမ္ပဏီကတက်နိုင်တယ်လို့ဟိုစီးစစ်ပေးတင်တယ်ပေါ့နော်ပြီးတော့မှကို့ဒီအဲ့ဒီကိုကြီးတယ်လက်ခံတယ်လက်ခံတယ်ဆိုတာဆုံးဖြတ်ရမယ်လို့တော့ဖြစ်ပါတယ်
ဟုတ်ကဲ့အခုလုံးလုံးစေရောအမေရိကန်ဒီမြန်မာနိုင်ငံတွင်းကဒီအမေရိကန်ပြည်ထောင်စုကိုသွားတဲ့ခီးစဉ်တွေဟိုသွားတဲ့နှုံဘလောက်လောက်ရှိပါသလဲရှင
်အမေရိကန်ဆိုရင်ဟိုသာဒီကုန်းရှင်ဟာကြောင့်ပေါ့နော်သွားတဲ့သူကတော့အများကြီးရှိတယ်သို့တော့ဟိုအကြောင်းမျိုးကြောင့်ပေါ့နော်ဈေးကွက်ကြောင့်လည်းပိုင်ကောင်းပါမယ်ယောပါတို့တခြားနိုင်ငံတွေသွားတာတော့ပြီးတော့ရတယ်ဒါလည်းဟိုခီးတဲ့ဘက်ကသွားချင်တယ်မသွားချင်ဘူးဆိုတာထက်ဒီခီးစဉ်ရဲ့စီစဉ်တဲ့ကုမ္ပဏီတွေဘက်ကလည်းအမေရိကန်ခီးစဉ်တွေမှာရင်းနှီးနှိမ့်နေတာလည်းနည်းပြီးလို့ကျွန်တော်ပြောတယ
်ကုန်ကျစရိတ်ကြောင့်လားဘယ်လိုအကြောင်းတွေအကြောင်းမှလဲရှင
်ကုန်ကျစရိတ်ကြောင့်လည်းပါတယ်ဤတကဟိုကျွန်တော်ထင်တာပေါ့နော်ဟိုအရင်နဲ့အမြင့်နဲ့တွက်မယ်ဆိုလို့ရှိရင်တခြားနိုင်ငံကိုစီစဉ်ရတာပို့ပြီးတော့ကိုက်မယ်လို့ရှင်လို့အမေရိကန်ကိုသွားတဲ့ခီးစဉ်တွေစီစဉ်လာနေတယ်လို့ဆိုတော့ကြီးစားတယ
်ပြီးခဲ့တဲ့ဒီနှစ်တည်းကတော့အမေရိကန်ဟို package tour တွေစီစဉ်ခက်နှစ်ခုသုံးခုလုပ်ခဲ့တယ်ဆိုတော့ဒီနှစ်ထဲမှာရောအဲ့ဒါမျိုးအစီအစဉ်တွေရှိသေးလ
ားရှိပါတယ်ခင်ဗျာကျွန်တော်ကစစ်စစ်နေ့တိုင်းအမေရိကန်ကိုသွားတဲ့ tour package tour စီစဉ်လုပ်ပါတယ်
နောက်တစ်ခုကဒီဥရောပနိုင်ငံတွေဘက်မှာရောဒီလိုမပြန်တော့ဘဲနဲ့နေခဲ့တယ်ဆိုတော့ဟိုအလေးအထမျိုးရှိပါသလား
ကြားတာတော့အများနဲ့ကြားနေရတာပေါ့နော်ကျွန်တော်အတွေ့အကြုံကတော့ဥရောပမှာအဲ့လိုနေခဲ့တာတယောက်မှတော့ရှိခဲ့ဘူးဒါတော့ကြားဘူးနေတယ်အဲ့လိုမျိုးကတော့ရှိတာပဲဟိုဥရောပလိုနိုင်ငံပြောနေတဲ့တချို့ဒီအာရှတိုက်နိုင်ငံအထဲမှာဟိုမှာ ပြီးခဲ့တယ်ဆိုတာကျွန်တော်ဒီပြောထည့်ပါမယ်ကြားနေရပါတယ်
မတ်တန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့နိုင်ငံတွေတိုးနေချိန်မှာဒီပိုးနဲ့ပတ်သက်တဲ့လုံခြုံသတင်းတွေ၊သတင်းမားတွေကလည်းလူမှုကွန်ရက်တွေပေါ်မှာအရှိန်အဟုန်နဲ့ပြန့်နှံ့နေပါတယ်။ယောဂပိုးကိုအစိုးရတွေကတမင်ဖြန့်နေတယ်ဆိုတာမျိုးကနေယောဂပျောက်နိုင်တယ်ဆိုတဲ့စင်းနီတွေကို Facebook, Twitter, YouTube စတဲ့လူမှုကွန်ရက်တွေမှာပါဖြန့်ဝေနေကြတာပါ။ဒါကိုနီးပညာကုမ္ပဏီကြီးတွေဘက်ကဘလို့များဖြေရှင်းနိုင်ပါသလဲ။မဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
ရုပ်နိုင်ငံအူဟာမျိုးကဆားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့သူအရေအတွက်နေချင်းညချင်းတိုးနေတယ်လို့ပဲဒီပိုးနဲ့ပတ်သက်တဲ့သတင်းတူသတင်းမှားတွေအားလည်းလူမှုကွန်ရက်တွေပေါ်မှာတော်မီလို့ပြတ်နေတဲ့ကိုသားညုံဦးရေ
ဟုတ်တယ်မဆွေမမွားဒီလောက်ကျန်သတင်းတွေကိုတားနိုင်ဖို့ဆီလီကွန်ဗယ်လီကနည်းပညာကုမ္ပဏီကြီးတွေကြိုးစားနေကြရတယ်တဲ့
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့ပြီဆိုတဲ့သတင်းစထွက်ပြီးရပ်ပိုင်းမှာကိုဒီပိုးနဲ့ပတ်သက်တဲ့လောက်ကျန်သတင်းတွေထွက်လာတာရှင့်အသက်ရှူလမ်းကြောင်းထိခိုက်ပြီးတော့အသက်အန္တရာယ်ရှိတဲ့အထိယောဂါဖြစ်နိုင်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အချက်အလက်အမှန်တွေကြားမှာမဟုတ်တဲ့အချက်အလက်တွေကြားညံပြီးတော့သတင်းမှားတွေဖြန့်နေကြတာ။အဲ့ဒီထဲမှာဒီဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရတာဝန်ရှိသူတွေလျှို့ဝှက်ဖန်တီးထားတာကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့မူပိုင်ခွင့်မှတ်ပုံတင်အောင်လုပ်ထားတဲ့ဆိုတာမျိုးတွေ Facebook လူမှုကွန်ရက်ပေါ်မှာဖြန့်တာရှင်။တကယ်တည်းအမှန်ကဒီပိုးကြောင့်ဖြစ်တဲ့ယောဂါကိုဘလို့ကာကွယ်ကုသမလဲဆိုတာနီးလန်းရှာဖို့အတွက်ဩစတြေးလျသိပ္ပံပညာရှင်တွေကအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားပုံတူကိုပြန်ပြီးတော့ဖန်တီးတာပ
ါကိုရိုနာဗိုင်းရပ်စ်ပိုးကူလို့ရှင်ဟင်းကအမွေးကြိုင်ဖြစ်သုံးတဲ့အိုရီဂါနိုအယောက်ကထုတ်တဲ့အစီနဲ့ပျောက်တဲ့ဆိုတဲ့ post ကလည်း Facebook ပေါ်ရောက်လာပြီးတော့အချိန်တိုတွင်းမှာကိုပြန်ပြီးတော့မျှဝေတဲ့သူကထောင်ထဲရှိခဲ့တယ်တကယ်တော့အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်အမျိုးအစားအတွက်ဆေးမရှိသေးဘူးလို့သိပ္ပံပညာရှင်တွေကအသေးချာပြောထားပြီးသားပဲ
တည်ဆုံးတဲ့သူကတရားကျော်ရှိနေတဲ့ယောဂါကိုပေါ်ပင်ယောဂါလို့ပြောပြီးတော့ယောဂါဖြစ်စေတဲ့ဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရဒါမှမဟုတ်တခြားနိုင်ငံအစိုးရတွေကအရင်ထဲကမူပိုင်လုပ်ထားပြီးသားလို့အကြိမ်ကြိမ်ဖော်ပြကြတာလည်းရှိတယ်။တဘာဝကုထုံးတွေနဲ့ပျောက်ကင်းနိုင်တယ်ဆိုပြီးတော့ပြောနေကြတာလည်းရှိတယ်။ဆေးကုမ္ပဏီတွေကဆေးရောင်းကားအောင်လို့ပိုးဖြတ်နေတာလို့ပြောနေတာတွေလည်းရှိတယ်။အဆိုးဆုံးကတော့လူဦးရေရှော့ချခြင်းလို့ယောဂါပိုးဖြတ်နေတာဆိုပြီးပြောနေတဲ့ post တွေပဲ
Facebook ပေါ်ကသတင်းချက်လက်တွေကိုအမှားမှန်စောင့်ကြည့်ပြင်ဆင်ပေးတဲ့ Facebook နဲ့မိတ်ဖက်လုပ်ထားတဲ့လုပ်ငန်း9ခုကရပိုင်းတွင်းမှာကိုပဲဒီ coronavirus နဲ့ပတ်သက်တဲ့အချက်လက်အမှား9ခုကိုတွေ့လို့အမှန်ပြင်ဆင်ဖော်ပြခဲ့ရတယ်လို့ Facebook ကုမ္ပဏီကဒီ January 28ရက်နေ့ကပြောတယ်ဗျ coronavirus ပိုးကူးတဲ့သတင်းကတကဘာလုံးလူတွေစိတ်ဝင်စားဖြစ်နေကြတော့အဲ့ဒီကြောင့်ပိုးသိကျင်လို့လူမှုကွန်ရက်တွေပေါ်မှာရှာတဲ့လူကလည်းမနေဘူးလေ
သတင်းတူသတင်းမှာလှုပ်ကြံသတင်းတွေကိုစာသားတွေမကဘူးဓာတ်ပုံအတုတွေဗီဒီယိုအတုတွေနဲ့လည်းဖော်ပြနေကြတယ်ရှင်အဲဒါကြောင့်မို့လို့တော်ယုံဆိုရင်တကယ်လို့ထင်သွားနိုင်တယ်အဲဒါကြောင့် Twitter လူမှုကွန်ရက်ကတော့သူတို့ Twitter ပေါ်မှာ coronavirus hashtag ဆိုပြီးတော့ရှာလို့ရှိရင်ယုံကြည်စိတ်ချရတဲ့အချက်အလက်မှန်တွေဖော်ပြနိုင်တဲ့ website တွေစီကိုလမ်းလွှဲဖော်ပြပေးနေပါတယ်ဥပမာ American နိုင်ငံတွေကနေ Twitter ပေါ်မှာ corona အကြောင်းရှာလို့ရှိရင်အမေရိကန်အစိုးရရဲ့ယောဂထိန်းချုပ်ကာကွယ်ရေးဌာနရဲ့ website အဖြစ်ဖော်ပြပေးတယ်။တကယ်လို့အာရှပစိဖိတ်ဒေသကလူတွေရှာလို့ရှိရင်လည်းအဲ့ဒီဒေသတွေကတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေရဲ့ website တွေကိုအဖြစ်ထိပ်ပိုင်းကနေပြီးတော့ဖော်ပြပေးနေပါတယ်
။ Google ကလည်းအလားတူပဲဗျ။ Google မှာရောသူ့ပိုင်တဲ့ YouTube မှာပါယောဂအကြောင်းရှာလို့ရှိရင် algorithm သုံးပြီးတော့စိတ်ချတဲ့ website တွေ link တွေကိုထိပ်ပိုင်းကနေပြီးတော့ပေါ်အောင်လုပ်ပေးနေတယ်တဲ့။YouTube ပေါ်မှာလောက်ကျန်သတင်းတွေမပြအောင်လို့ဒီအကြောင်းနဲ့သက်ဆိုင်တဲ့ဖွယ်စည်းတွေရဲ့ website တွေတာဝန်ရှိသူတွေဖော်ပြတဲ့ချက်လက်တွေပုံများများပေါ်အောင်လို့အကြီးအကျယ်ရင်းနှီးအားစိုက်လုပ်နေတယ်လို့ YouTube ကုမ္ပဏီရဲ့ပြောခွင့်ကပြောတာကို Washington Post သတင်းစာစောင်းမမှာဖော်ပြခဲ့ပါတယ
်အခုလိုမျိုး Facebook Twitter YouTube တို့ကသူတို့လူမှုကွန်ရက်ပေါ်မှာသတင်းမှန်တွေဖော်ပြနိုင်သမျှဖော်ပြနိုင်အောင်ကြိုးစားနေပေမဲ့လောက်ကျန်သတင်းမှားတွေကတော့ရှိနေတော့မယ်ရှင်အထူးသဖြင့်ဒီ Facebook ပေါ်မှာဆိုလို့ရှိရင် group တွေဖွဲ့ပြီးတော့မှအဲ့ဒီ group ထဲမှာပါတဲ့သူတွေကြားမှာပဲအချက်အလက်မှားတွေဖြန့်နေတော့လေးလာစောင့်ကြည့်သူတွေအနေနဲ့အချိန်နဲ့တပြေးညီမသိနိုင်ဘူးလေဥပမာ coronavirus warning watch ဆိုပြီးတော့မကြခင်ကမှဖွဲ့ထားတဲ့ group ထဲမှာဝင်ထားတဲ့ Facebook တုံးတဲ့သူကတထောင်ကျော်ရှိတယ်အဲ့ဒီ group ထဲမှာဆိုလို့ရှိရင်လည်းဒီ virus ပိုးကိုတမင်ဖြတ်နေတယ်ဆိုတော့လောက်ကျန်သတင်းတွေပြောနေတာရှိသလိုနှာခေါင်းစည်းတွေယောဂါကာကွယ်မဲ့ပစ္စည်းတွေဗမာဝယ်လို့ရတယ်ဆိုတော့ link တွေကိုဖော်ပြနေတယ်
ကိုရိုနာဗိုင်းရပ်စ်အကြောင်းလောက်ကျန်သတင်းဖြန့်နေကြသူတွေကသတင်းမှန်တချို့ကြားမှာမဟုတ်မှန်အကြောင်းအရာတွေရောပြီးတော့လူတွေယုံအောင်လုပ်နေကြတာဗျကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့တချို့အစိုးရတွေကမူပိုင်လုပ်ထားတယ်ဆိုပြီးတော့သူတို့ပြောနေကြတယ်မဟုတ်လားအဲ့ဒါလုံးဝအမှားတော့မဟုတ်ဘူး ကိုရိုနာဗိုင်းရပ်စ်ဆိုတာကလူတွေရဲ့အသက်ရှူလမ်းကြောင်းကိုထိခိုက်စေတဲ့ပိုးအုပ်စုဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးအုပ်စုထဲမှာပါတဲ့ရောဂါပိုးအမျိုးအစားတချို့ကတော့မူပိုင်လှုပ်ထားကြတာရှိတယ်။ဗြိတိန်နိုင်ငံကကျန်းမာရေးဆိုင်ရာသိပ္ပံကလည်းလှုပ်ထားတာရှိတယ်။အမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေး CDC ကနေပြီးတော့မူပိုင်လှုပ်ထားတာလည်းရှိတယ်။အဓိကအကြောင်းရင်းကဒီရောဂါပိုးအမျိုးအစားနဲ့ပတ်သက်တဲ့ရောဂါတွေအကြောင်းထဲထဲဝင်ဝင်လေ့လာလို့ရအောင်လို့ကာကွယ်ဆေးတွေထုတ်နိုင်အောင်လို့မူပိုင်လှုပ်လိုက်ကြတာ။ဒါမျိုးလှုပ်လိုက်လှုပ်ထားလည်းရှိပါတယ်။
အတိအကျပြောနိုင်တာကတော့သူတို့မူပိုင်လှုပ်ထားတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးတွေကအရင်ရောဂါကူးစက်ဖြစ်ထားမှုတဲ့ပိုးအမျိုးအစားတွေဖြစ်ပါတယ်။အခုလက်ရှိကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားတွေလုံးဝမဟုတ်ပါဘူး။အခုကူးစက်နေတဲ့ပိုးအမျိုးအစားဘယ်ကစဖြစ်လာတာလဲ၊ဘလို့ပြန့်နှံ့တာလဲ၊ဘလောက်ထိစိုးရိမ်စရာကောင်းတယ်လဲဆိုတာကိုအခုမှသိပ္ပံပညာရှင်တွေလေ့လာနေကြတော့အဲကြောင့်အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားအကြောင်းဂါဂါနာနာမသိရသေးလို့ကာကွယ်ဆေးဆိုတာလည်းမထုတ်ရသေးဘူး။ဘသူကမှလည်းဒီပိုးအမျိုးအစားကိုမူပိုင်တတ်မှတ်ထားသေးပါဦ
း။ပြောရမယ်ဆိုရင်တော့ဂျမိုင်းနဲ့ပတ်သက်တဲ့သတင်းမှားတွေကိုထိတ်လန့်စရာကောင်းလောက်အောင်ဖြန့်နေတာအခုမှမဟုတ်ဘူးဗျ။အမေရိကန်မှာဆိုလို့ရှိရင်အဲ့လိုမျိုးသတင်းမှားတွေကြောင့်တချို့ကကာကွယ်ဆေးတွေကိုတော့မှကြိုတင်မထိုးကြလို့ဂျမိုင်းဆိုင်ရာတာဝန်ရှိသူတွေကဒါဟာသတင်းမှားတွေဖြစ်ပါတယ်လို့ခဏခဏသတိပေးနေကြရတာမဟုတ်လားဗျ
။အခုလိုမျိုးနိုင်ငံတကာမှာကူးစက်နေတဲ့ရောဂါမျိုးဆိုရင်ပို့ပြီးတော့တော့မှသတင်းမှားထပ်ဆင့်ဖြန့်ဖို့ကောင်းနေတော့တာပေါ့။အဲ့ဒါကြောင့်လဲနှီးပညာလုပ်ငန်းကြီးတွေကသူတို့နှီးပညာနဲ့သတင်းမားတွေကိုထိန်းနိုင်ဖို့ကြိုးစားနေတာပါတကယ်တမ်းပြောရမယ်ဆိုရင် Facebook တို့ Google တို့ Twitter တို့အပါအဝင်လူမှုကွန်ရက်လုပ်ငန်းကြီးတွေကသူတို့ဟာအမှားမှန်ခွဲခြားပေးနေတဲ့သူတွေမဟုတ်ဘူးလို့အခိုင်အမာပြောထားကြပြီးသား Facebook CEO Mark Zuckerberg ဆိုရင် online ပေါ်မှာဘာပဲပြောလို့ရမယ်ဆိုပြီးအမှန်တရားစီရင်ပေးနေသူတွေမဟုတ်ဘူးလို့ကိုပြောထားတာ
ဒါပေမဲ့လဲကျမကြီးနဲ့ဆိုင်တဲ့ကိစ္စမှာတော့ Lilith Berry ပြောနေတာတွေတမင်အချက်လက်အမှားဖြတ်နေတာတွေကိုမတားလို့ရှိရင်ကြီးမားတဲ့တက်ရောက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုနှိပညာလုပ်ငန်းကြီးတွေကအသိမှတ်ပြုတယ်။လူမှုကွန်ရက်ပေါ်မှာတင်နေကြတဲ့ post တွေ၊ဓာတ်ပုံတွေ၊ video တွေကြောင့်တကယ်ရောဂါဖြစ်နေသူတွေကုသမှုယူဖို့အရေးမှာသဘောထားအမြင်ပြောင်းလဲတဲ့အထိပါဖြစ်သွားနိုင်တယ်မဟုတ်လားမဆိပ်မမောင်။
အဲ့တော့ကြောင့်အခုကိုရိုနာဗိုင်းရပ်စ်ပိုးကူးနေတဲ့ကိစ္စမှာတော့ Facebook, Twitter, Google ကုမ္ပဏီတို့ကလုံခြုံသတင်းဖြန့်နေတာကိုတားနိုင်ဖို့တော်တော်လေးလုပ်နေကြတာဖြစ်ပါတယ်။လူတွေအနေနဲ့လဲယောဂအကြောင်းသိကျင်နေဆိုရင်လူမှုကွန်ရက်တွေပေါ်မှာဘယ်သူကမှန်းမသိရေးသားဖြန့်နေတဲ့ post တွေကိုဖတ်နေထပ်ဆင့်မျှဝေနေမယ့်အစား WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ American ယောဂကာကွယ်ထိန်းချုပ်ရေး CDC တို့လိုယုံကြည်စိတ်ချရတဲ့ website တွေမှာအချက်အလက်တွေသွားကြည့်ဖို့တိုက်တွန်းချင်ပါတယ်ရှင
်ကိုသားညိုကိုကူညီတင်ဆက်ခဲ့တဲ့မဆုမြတ်မုံရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးသံတာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တဲ့အောင်ဒီလောက်မှာတော့အမေရိကန်ပြည်အောင်စုတနက်ဆန့်ကျင်ရေးတချင်းတပုတ်ပါတဲ့တေးအယ်ဘမ်ထွက်လိုက်တဲ့ MNN ရဲ့တေးတပြအသစ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင
get out of this hole I'm in it's like the walls are closing in you can't help me no one can I can feel these curtains closing I go to open them but something pulls them closed again
American Piano ဆိုတာနာမည်ကြီး rap ဆိုတော့ Eminem တယောက် Music to be murdered by ဆိုတဲ့နာမည်နဲ့တေးတပြားတစ်ချက်ကိုဇန်နဝါရီလ18ရက်နေ့ကပဲရုတ်တရက်ထုတ်လိုက်ပါတယ်အဲ့ထဲမှာတော့ American Piano ဆိုရင်တနက်ကန်ဆောင်မှုဥပဒေပြင်ဆင်ဖို့တောင်းဆိုထားတဲ့ David Yu တပုတ်လည်းပါတာပါ
At this time it is in Santa Fe, Texas that is just outside Galveston a suspect shooting at a southern California We are following breaking news this morning another deadly school shooting this one in Santa Fe, Texas that's just outside Houston
သူကနေ2019တုန်းကတော့ Kamikaze ဆိုတဲ့ Day Album ကိုနောက်ဆုံးထုတ်ခဲ့တာဖြစ်ပြီးတော့အခုအစ်စ်ထုတ်တဲ့ Day Albumကိုတော့ကြိုတင်ပြောထားတာလည်းမရှိပဲနဲ့သကောင်ကျော်ထွက်မဲ့ရဲကြတော့မှ Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့ကြီးညာသွားတာပါအခုအခွေအစ်စ်ထဲမှာတချင်အပုံ20ပါပြီးတော့အဲ့ထဲကတပုတ်ဖြစ်တဲ့ Darkness အမှောင်ဆိုတဲ့ဒီတချင်ကတော့ဒီဂီတာဆင်မြင်ဖြော်ပြပွဲတစ်ခုကိုဟိုတယ်အမြင့်ပေါ်ကပြစ်ခတ်ခဲ့တာကိုသရုပ်ဖော်ပြထားပါတယ်တချင်စာသားရောဗီဒီယိုထဲမှာပါ2019ခုနှစ်တုန်းကဖြစ်ခဲ့တဲ့ဒီ Las Vegas မြို့ကဂီတာပွဲတော်မှာလူများပြအစုလိုက်ပြုံလိုက်တနက်နယ်ပြစ်တက်ခံခဲ့ရတဲ့ဖြစ်ရပ်ကိုပြန်ပြီးတော့အသေးစိတ်ဖော်ပြထားပါတယ် အဲ့တော့ငါဆိုရင်လူ58ယောက်တေဆုံးခဲ့ပြီးအမေရိကန်တမိုင်းမှာတနက်နေ့အကြမ်းဖက်ခံရလို့အများဆုံးအသေးပြောက်ရှိခဲ့တဲ့ဖြစ်ရဖြစ်ပါတယ်။အဲ့ဒီဒေးဗီယိုရဲ့အဆုံးမှာတော့ဒီအဖြစ်ပြက်တွေဘယ်တော့အဆုံးသတ်မှာလဲ။ဘယ်တော့များမှလူတွေသတိမူလာကြမှာလဲဆိုပြီးတော့မေးခွန်းထုတ်ပြီးတော့စာတမ်းထိုးထားပါတယ်။အဲ့နောက်အမေရိကန်နိုင်ငံတွင်းမှာတနက်ကင်ဆောင်မှုဥပဒေကိုပြောင်းလဲလုပ်သွားဖို့တွားရောက်ပြီးတော့မဲပေးကြဖို့ဗီဒီယိုအဆုံးမှာတိုက်တွန်းထားသေးတာပါ။MNN ရဲ့ website မှာတင်ထားတဲ့တေးဗီဒီယိုကိုလည်းတနက်နေ့အကြမ်းဖက်မှုတားဆီးရဲ့အဖွဲ့အစည်းတချို့ရဲ့ link တွေနဲ့တွားကြည့်ကြဖို့ချိတ်ဆက်ပေးထားတာပါ Every Town for Gun Safety မြို့တိုင်းမှာတနက်နေ့ပတ်သက်ပြီးတော့လုံခြုံစိတ်ချမှုရရှိရေးနောက်ပြီးတော့ Sandy Hook Promise တနက်နေ့အကြမ်းဖက်ပြစ်ခတ်မှုဖြစ်ခဲ့တဲ့မြို့လေးအတွက်ခတိဒီလိုအဖွဲ့အစည်းတွေရဲ့ internet website တွေနဲ့ချိတ်ဆက်ပေးထားတာဖြစ်ပါတယ်ဒီတေးကြပြတဲ့ MNN ရဲ့နောက်တစ်ချင်းတစ်ပုတ်ကတော့an accommodating ဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပြီးတော့သူက British နိုင်ငံ Manchester မြို့မှာ2019ခုနှစ်တုန်းကကျင်းပတဲ့ American အဆိုတော် Ariana Grande ရဲ့ဖျော်ဖြေပွဲဘုံခွဲတိုက်ခိုက်ခံရပြီးတော့လူ23ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုသတင်းဖော်ဆိုထားပါတယ်။အခုလိုသူရဲ့နာမည်ကိုသတင်းထဲထည့်ဆိုတာနဲ့ပတ်သက်ပြီးတော့ Ariana Grande ကတော့ဘာမှပြောမလာသေးပါဘူး။ဒါပေမဲ့ British နိုင်ငံကသေဆုံးသူတွေရဲ့မိသားစုတွေကတော့ဒီသတင်းကိုရှုံချကြပါတယ်။တရားပံရဲ့မျက်နှာဖုံးတရုတ်ဖော်ထားရမှာတော့သွေးကတ်တွေနဲ့အတူမုတ်စိတ်ပတိုင်းနဲ့ MNN ကိုအနောက်တိုင်းစုဝစ်စုံအပြည့်အစုံနဲ့လက်ထက်မှာကော်ပြားခိုင်ထားတာတွေ့ရပါတယ်။နောက်ထပ်တစ်မျိုးထုတ်ထားတဲ့မျက်နှာဖုံး cover ပုံကလည်းအလားတူသွေးကတ်တွေနဲ့ပုံနဲ့အတူအုတ်ထုတ်မပါတဲ့ MNN ကလက်တစ်ဖက်ကပစိန်နောက်တစ်ဖက်ကတနတ်နဲ့ဥကောင်းကိုချိန်ထားတဲ့ပုံဖြစ်ပါတယ်။ဒါက Music to be Murdered by Guitar နဲ့အသေးသက်မယ်ဆိုတဲ့အလားတူခေါင်းစဉ်နဲ့ Alfred Hitchcock ရဲ့1958ခုနှစ်တုန်းကတချင်း cover အတိုင်းပုံဖော်ထားတာပါ။ MNN ကတော့သူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာ Angel Alfred ကိုအားကြအတူယူပြီးတော့လုပ်ခဲ့တာလို့ရေးထားပါတယ်။အခု Music to be Murdered by ထေးတပြားကဒီ MNN ရဲ့17ချက်မြောက် Studio ထေးတပြားဖြစ်တယ်လို့လည်းသူ့ရဲ့ website မှာဖော်ပြထားပါတယ်။ဒီထေးတပြားတွေကတချင်းတွေကိုတွဲဖက်ပြီးတော့တည်ဆူထားတဲ့သူတွေကတော့ British နိုင်ငံကနာမည်ကျော်အဆိုတော် Ed Sheeran, American ပြည်တော်စုက Skylar Grey, Anderson .Paak နဲ့အသက်22နှစ်အရွယ် rap အဆိုတော် Juice WRLD တို့ဖြစ်ကြပါတယ်။ Juice WRLD ကတော့ပြီးခဲ့တဲ့ဒီဇင်ဘာလမှာပဲဆုံးမသွားခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
I'll have my own yacht.
မေးတနာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်တက်လက်ပြောပြပေးပါအောင်ရှင
်တရုတ်နိုင်ငံဝူဟန်မြို့ကစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးတဲ့အနေနဲ့ကြဲကြဲပြန့်ပြန့်ခီးသွွားတားမြစ်ချက်တွေလှုပ်ရှားမလို့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတချို့ကတရုတ်နိုင်ငံကလာတဲ့ခီးသည်တွေအတွက်တားမြစ်ကန့်သတ်ချက်တွေလုပ်နေချိန်မှာပဲ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံမှာဒီကနေ့ပြောလိုက်တာပါနိုင်ငံကသွားလာရေးကုန်သွယ်ရေးတွေထိခိုက်မဲ့ဆောင်ရွက်ချက်တွေလုပ်เสียအကြောင်းမရှိသေးသလိုနိုင်ငံတွေအနေနဲ့ခိုင်မာတဲ့အထောက်အထားနဲ့အကျိုးအကြောင်းညီညွတ်မှုပေါ်မူတည်ပြီးတော့ဆုံးဖြတ်ချက်ချဖို့အတွက်သူကတောင်းဆိုခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူတရုတ်နိုင်ငံမှာဒီကနေ့အထိ 18,200 ကျော်ရှိနေပြီးတော့သေဆုံးသူကလည်း 361 ယောက်ထက်မနည်းရှိနေပါတယ်တရုတ်နိုင်ငံဝူဟန်ကစားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်တရုတ်နိုင်ငံစီးပွားရေးကိုထိခိုက်မှုတွေကြုံနေရတယ်လို့တရုတ်တာဝန်ရှိသူအကြီးအကဲတယောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ခီးသွွာလာရေးဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းရုပ်ရှင်နဲ့ဖျော်ဖြေရေးစတဲ့ကဏ္ဍတွေကိုအကြီးအကျယ်ထိခိုက်တက်ရောက်နေတာကြောင့်စီးပွားရေးကိုပါတက်ရောက်မှုတွေရှိလာနိုင်တယ်လို့တရုတ်အမျိုးသားဖွံ့ဖြိုးရေးနဲ့ပြုမြင့်ရေးကော်မရှင်တူးညွှန်ကြားရေးမှူးကပြောခဲ့တာပါ။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့ရောဂါပိုးထိန်းချုပ်ရေးကိုနိုင်နိုင်နေနေဆောင်ရွက်နိုင်တယ်လို့လည်းသူကအာမခံပြောကြားခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome.